Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုမေလ14ရက်ကြာရပတေးနေ့မနက်အတန်လွင့်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ American ပြည်ထောင်စု Washington မြို့တော် DC ကနေတိုင်းဒေသမီသား3040 49ရောကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American နဲ့ Saudi Arabia အကြားကဆက်ဆံရေးဟာအမတန်ထူးခြားတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်ဤတမှာရှိတဲ့လူနည်းစုဘာသာဝင်တွေက American အနေနဲ့သူတို့ကိုအကူအညီတွေပေးဖို့တောင်းဆိုလိုက်ကြပါတယ်အာဖဂန်နိုင်ငံကာဘူးမြို့မှာရှိတဲ့တက်ခုခံတစ်ခုကိုတနတ်သမားတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက် American နိုင်ငံသားတူတည်ဆုံးသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုစံမဝင်နဲ့အတူတင်ပြပေးပါတော့ခင်ဗျာ
။ကောင်းပါပြီရှင်။ဒီမနက်ခင်းသောတာရှင်တွေတင်ဆက်ပေးမယ့်သတင်းလွှာတွေကတော့ဗဟိုဘဏ်ကတက်မှတ်ထားတဲ့အတိုင်းနိုင်ငံခြားငွေလဲလှယ်နှုန်းရောင်းဝယ်ဖို့မြန်မာနိုင်ငံတော်ဗဟိုဘဏ်ကတတိပေးချက်ထုတ်ပြန်တဲ့သတင်းနဲ့အတူဝင်ကြီးဌာနတွေအနေနဲ့တင်ချင်တဲ့ဥပဒေတွေကိုမြန်မြန်တင်သွင်းဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းက
စာပေတွေကမြန်မြန်လုပ်ပေးဖို့ကိစ္စကိုနှောက်နှေးတဲ့အတွက်လွတ်တော်လုံးတော့မှပဲနောက်ကနေကမန်းကမ်းလိုက်ပြီးတော့တင်လာတဲ့ကိစ္စကနှစ်ဖက်လုံးအတွက်အကျိုးမရှိနိုင်ဘူးဆိုတာမျိုးတတိတာရှင်
။အပြည့်အစုံကိုမကြခင်နားဆင်ရမှာဖြစ်ပါတယ်ရှင်။နောက်ပြီးကိုကန့်ဒေတာမှာစစ်ရေးနောက်ဆုံးရအခြေအနေတွေနဲ့အိန္ဒိယဝန်ကြီးချုပ်ရဲ့တရုတ်ခီးစဉ်ကိုတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆံမိုးတို့ကကြီးညာပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုနဲ့ Saudi Arabia နိုင်ငံအကြားကဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကာလသမရ Franklin Roosevelt လက်ထက်ကလေးကစတင်ခဲ့ပြီးအမတန်ထူးခြားတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့သမရ Barack Obama ကပြောပါတယ်။အမေရိကန်နိုင်ငံ Maryland ပြည်နယ်အတွင်းမှာရှိတဲ့ Camp David မှာပင်လယ်ကွက်ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်တည့်ရက်လို့ဗုဒ္ဓဦးနေ့က Saudi Arabia နိုင်ငံကအင်ရှင်မင်းသား Mohammed bin Nayef နဲ့လက်ထောက်အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်တို့နှစ်ဦးကိုသမရအင်ပြူတော်မှာကြိုဆိုတဲ့အချိန်သမရဩဘားမားက Sorry American ဆက်ဆံရေးကိုချီကျူးပြောဆိုလိုက်တာဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုမူလကစီစဉ်ထားတဲ့အတိုင်း Sorry ဘင်ဆာမန်တက်မှာမဟုတ်ကြောင်း Sorry အရာရှိတွေကပြောကြားလိုက်ပြီးအဲ့ဒီလိုပြောဆိုမှုဟာမျက်နှာပြက်စရာဖြစ်စေတယ်ဆိုတဲ့အချက်ကိုဩဘားမားအစိုးရအရာရှိတွေကအခုသတင်းပတ်အတွင်းညင်းပယ်လိုက်ကြပါတယ် GCC လို့ခေါ်တဲ့ပင်လယ်ကွက်ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံတည်းကကာတာနဲ့ကူဝိတ်နိုင်ငံကဘီယင်နေတာတယောက်ကြမှာဖြစ်ပါတယ်။ Bahrain, Oman, UAE နဲ့ Saudi နိုင်ငံတို့ကတော့အစစ်မြင့်အရာရှိတွေကိုပဲဆစ်လွတ်ထားကြပါတယ်။စင်ခေါ်မှုတွေနဲ့ပြည်နေတဲ့အခုလိုကာလမျိုးမှာ American နဲ့ Saudi နိုင်ငံတို့ဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့အတွက်ဆက်လက်တည်ဆောက်နေကြစေဖြစ်ကြောင်းဆွေးနွေးပွဲမတိုင်ခင်အင်ပီရာမှာတပ်ပရအိုဘားမားကပြောပါတယ
်။ Iran နဲ့ Syria နိုင်ငံတွေအတွင်းမှာရှိတဲ့လူနည်းစုဘာသာဝင်တွေရဲ့အကျိုးဆောင်တွေကသူတို့ရဲ့တမိုင်းဝင်အဝင်နှစ်တည်နဲ့ဘဝအဆက်ဆက်ပိုင်ဆိုင်တဲ့အင်အားတွေကို ISC သွေးကြွတွေတိုက်ခိုက်ဖျက်ဆီးနေမှုကနေအကာအကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကိုပန်ကြားလိုက်ပါတယ်။ Roman Catholic ဘာသာဝင် Dominican တီလာရှင် Diana Momka ကအမေရိကန်အောက်လွှတ်တော်စုံစမ်းရေးကော်မရှင်ကိုပြီးခဲ့တဲ့နှစ်အတွင်းသူမှနေထိုင်ခဲ့ရာအီရတ်နိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့မိုဆိုးမှာနေထိုင်လို့မရအောင် IS Islamic စစ်သွေးကြွတွေကမောင်းထုတ်ခဲ့ကြတယ်လို့ပြောဆိုလိုက်ပါတယ်။အဖြူရောင်ဝတ်စင်ကိုဝတ်ဆင်ထားတဲ့တီလာရှင်ကသူမနဲ့တခြားလူလူတသိန်း2000ကျော်အသက်မတည်ခြင်းရင်ရွေးချယ်မှု၃မျိုးလုပ်ခဲ့ကြောင်းအစ္စလမ်ဘာသာကိုဝင်မလားပြစ်ဒဏ်ပေးဆောင်မလားဒါမှမဟုတ်ရင်အဲ့ဒီမျိုးကနေထွက်သွားမလားဆိုတဲ့အချက်တွေဖြစ်တယ်လို့ပြောပါတယ်သူမအပါဝင်ပြည်သူတွေဟာအီရတ်နိုင်ငံကာဒစ္စတန်ဒေသကိုထွက်ပြေးခဲ့ရကြောင်းခတ်ဒီကဝင်ရောက်နေထိုင်ခွင့်ပြုပေမဲ့အကူအညီနည်းနည်းပါးပါးတောင်မပေးနိုင်မဲလမ်းပေါ်မှာသူတို့နေထိုင်နေကြရကြောင်းပြောပါတယ်စစ်သွေးကြသဘုံတွေဟာသူတို့ရဲ့နေအိမ်တွေဘာသာရေးတမန်ဝင်ပစ္စည်းတွေကိုဖျက်ဆီးနေကြပြီလို့တီလာရှင်ကပြောဆိုလိုက်ပါတယ်
။ကလသမကငင်းချမ်းရေးထင်းသိမ့်မှုအဖွဲ့ရဲ့အရက်ဖက်နဲ့ရဲဝန်ထမ်းတွေအပေါ်ပြစ်မှုကင်းလွတ်ခွင့်ပေးထားတာကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်လူခွင့်ရေးတက်ကြွလှှရှားတဲ့အဖွဲ့ကတောင်းဆိုလိုက်ပါတယ်။အဲ့ဒီဝန်ထမ်းတွေအပေါ်ပြစ်မှုကင်းလွတ်ခွင့်ပေးထားတာကနေရုပ်သိမ်းလိုက်ရင်သူတို့တာဝန်ယူရတဲ့လူတွေအပေါ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်တာနဲ့အနိုင်ကျင့်အမျက်ထုတ်တာတွေကိုဟန်တားနိုင်လိမ့်မယ်လို့ဆိုပါတယ်။8 free wall လို့ခေါ်တဲ့လူခွင့်ရေးလှှရှားတဲ့အဖွဲ့ကအဲ့ဒီတောင်းဆိုလှှရှားမှုကို Potunega, American and New York Muma, Saturday like that, Pipare, a cool chintito, Kuratamaga, Ninja, Tente Mupuega, Yapene, Yawan Naniha, a twin mu joga, Eddie Pimu, Kinlo Quingo, Mio Tempe Machin, Kinlo Quin Yani Jara, Pietello, Eddie Puega Piovare, Lemansaya saw Gar Piu Murarine, and Nanjim Muripo, Longwa Tikama Mopulo, a twin mu joga, Piotaraha, Tunine, Nenebe Tikame, Nene Bobi Tikame, Lu Suluram Hojau, Eddie Puega Piovare, the Puerema, Tang Africa, Tamarag, Rohan. Russia, Markel, Ne, Tonkoya, Goza, Leguni, Donga, Rwanda, Nanga, Malure, Sula, Pionle, Tapia, Kayamu, Gabagati, and Los Ambigere, Canada, Nanga, Dutia Bojoji, Romeo, Delaya, Rule, Power Mare, Dutia Bojoji, Delaya, Ha, Klingari, Limansaya, Matia, Puchin, Kayamu, the Top on it, Dre, Go Blue Locore, Campaign to Google, Usan Loka, and the Pupare.
Brondi Nangama, Wayambi Pinere, Bojoji, Tiaga, Anna, thing like this, who beat up Piosu, get a Tita and Yashitiago, Yarugani, Peshale Bare. Tamara Perer Nakuran Caesar Abo Tisakane Tapuriha Tamara Nano Ye Dika Jare Muro Buja Babuane Glizegu Celebio Tencho Taze Shirelu Pide Wenji Adop Naran Wimanaga Af Vioe Bohu Africa Tanago Biosuware Tamara Ha Tanzania Nangama Jimbare Didarin Yikin Sanya Tedi Siwigu Toyo Teni Yagani Burhunema, Brundi Nangu Pianle Yoshi Lare, Lupide, Wendiga Piovare, Tabime, Tamraha, Kupenyama Yoshi Nidlesura, Uro, Tija to Mapiovau. American Tamra in Birogaro, Pawin Patani, a poet, alone in a Lenesono Jabiro, a Jampamuri, Chachin Jatambu, Down Sulebare, Brundi Nanga and Dreamma, Ninja, Piana Yabu, Dida Ring, Gonzoni, a Juban Nimugule, Taukane, John Imbiro, Pioguna to John Aneska, Piosuare, American Tantama Muraniha. Burhune ma Brondi Tamra ye achan be ri ne saka pyo so ka de lu le so ba de khmyar
Bio American ta ye manat phat myama ba da si sin ni go male 6 nai ga ni 9 nai a thi line do meter 32 kilohertz 935 line do meter 40 kilohertz 9433 line do meter 48 kilohertz 6185 ne Dutia Naiwa Ma, Line Lamita, Tiakuse, Kiluhax, Tinga, Kungarugani, Tony Pini Variation.
They make and Tanga the Renego Selecina Pini Varakna. Afghanistan and Kabum Yuma, Shire, Pak Pelli, Stekogango, Tanatamariga, when you take a carriage way. American and that Ute Suntuajan, Afghanistan and Amashire, American Tanga Piovare. They sound to me that's to a one edge equation, Tayunga, Piochagabe, they sound to ye Namegoro, Topo, Piosu, Jimishiva, Nanganyadari, to a deco ganga, Potuni Yama, Ekam, where Pilu Binide chain, Tanatamariga, we out the Kakera Pibare, Afghan Yetapuega, Deco Gansa Ugo, Wine Talajan, Afghan Pide, Wunji Tanaga, let out Pioguinya, Najib Denishka, Piobime. Zaga and Shimishi Suragoro, a debutia Mapibau, do Eddie Lu, Biore, a chinga, Pika Muri, Pipone, Runu Subare, Nangajadari, Ne, Soyam Hote, and Jopo, Siriga Dure, a demiare, Di Dekogama, a cani, Seganane, Shibi, Afghananga, a cuny be, Glatamaga, Yonele, Nidelu Subare, Diniago, Shai, Nor. New Dillo Kobi, Kabu Machire, and Gio Wanani, La Sali Shijare, Ziji, Sadas, and Nitishirinia Lepibare.
Jimmy Nangama Ludanya Sanamu to a Pika Yase Satin Lidago, Kulatamaga, Lunu, Consiga, Juzu Labido, Yibo, Lu Anid, Sasan, Siwari, Yatari, Tangu, Yoshion, Taipwe, Winijare, Puerga, Quimpy Bijabu, Donsu Labare, Deca Murima, Inganiga, Yetam, Pi Satin, Tewing, Peter now, a Kulu, Jinaja, Trouble Laraba, Jinaja Tema, Jimmy Nangama, Pibonid, Yikin, Pate Bido, Nangaya, Pishimbu, Jawin, Songye Pi, Nilagan, the Kukobule, Kulatamaga, Truity Mujo. Banki Mungu, down so tabare.
Iranangama, the Shomuna Pansi Tintin Cantare, Washington Post, the dinner, Jason Rezaian, Nine, Tumugo, Jana, Sissemu, Mibug in Limabe, Tuya Shin in it, Dugan Yaga Yamidazuga, Piovare, Gula, Ja, Pansi Tintin Cantare, Kala, Duentu, Nine, Tuya Shinni, Leila, Asano, Pramazon, Jamie Jadigging, and Twissonga, a copituga, Vio Ego Piovare.
American Pianzu, Shimia by Philadelphia, Mute Nima, Inganinja, Pain, Chobido, Tame Mokere, Kidder in Yetar, Tame Muma, Lu Nezo, Kuna Ute, Sombido, Lubonia, Diana Yashi Gavare, Yetar de Motema, Denayu, Mantia Nibane, Mounin Nida Piedelu, Anava Nibega, Biovarek.
Direct from Washington, the voice of America.
Now, so I had the ring ago, goes all winning at Usamo Rua, Jenya Taraba. Vioega ကြာရပ်ဒေးနေ့မနက်ခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။အရင်ဆုံးတော့ပဟိုဘဏ်ကသတ်မှတ်ထားတဲ့နိုင်ငံခြားငွေလဲနှုန်းထားအတိုင်းအပြင်ဈေးကွက်မှာလဲလှယ်ရောင်းဝယ်ဖို့နဲ့မြန်မာနိုင်ငံတော်ပဟိုဘဏ်ကပုဂ္ဂလိကငွေလဲဝန်ဆောင်မှုတွေကိုတင်ပေးသတိပေးထုတ်ပြန်လိုက်ပါတယ်သတိပေးပြီးနောက်တည့်ရက်မှာ American Dollar နှုန်းအနည်းငယ်ကျသွားပေမဲ့ပဟိုဘဏ်ရဲ့စီမံခန့်ခွဲမှုကရေရှည်အလုပ်ဖြစ်မဖြစ်ကိုစောင့်ကြည့်ရမယ်လို့ကြွမ်းကျင်သူတွေကပြောပါတယ်အပြည့်အစုံကိုမတိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင် American Dollar မြန်မာချက်ငွေ1130ကိုကျော်လွန်ခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတော်ပဟိုဘဏ်ကငွေလဲဝန်ဆောင်မှုလုပ်ငန်းတွေကိုဘဟုဘန်းကသတ်မှတ်ထားတဲ့ငွေလဲနှုန်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်ကြဖို့တတိပေးလိုက်ပါတယ်။မြန်မာနိုင်ငံတော်ဘဟုဘန်းနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းတော်ကအရင်ကထုတ်ပြန်ထားပြီးသားငွေလဲလှယ်မှုစည်းကမ်းတွေကိုလိုက်နာကြဖို့ထပ်မံတတိပေးချက်ထုတ်ပြန်တယ်ဆိုတာကိုအတည်ပြုပါတယ
်။ဘဟုဘန်းငွေလဲလှယ်နှုန်းပေါ်မှာဟူတည်ပြီးတော့သတ်မှတ်တဲ့တော့ -0.8% တောင်းနေနေရောင်းဝယ်ရမယ်ဆိုရင်ဒါတော့အဲ့ကြထုတ်ထားပြီးသားရှိပါတယ်အရင်နဲ့ထုတ်ထားတာပေါ့ကျွန်တော်ဘိုးဘန်ကနေ့စဉ်ဟိုဟာသတ်မှတ်တာရှိပါတယ်ဒီမျိုးငွေလဲလဲနှုန်းဆိုပြီးတော့ reference rate ပေါ့အဲ့ဒီ rate ပေါ်မှာနေ့စဉ်ထုတ်ယူပါတယ်ထုတ်တဲ့ပေါ်မှာပဲရှင်းခံပြီးတော့မှအဲ့ဒီကျန်တဲ့ဘန်တွေဝီးထန်တာတွေဟိုလိုရောင်းဝယ်ဖောက်ကားတာတွေလုပ်ကြတာပေါ့အဲ့ဒါကနေ့စဉ်လုပ်နေတာပါအခုမှမဟုတ်ဘူးပေါ့အရင်နဲ့ကဘိုးဘန်ကသတ်မှတ်ပြီးထုတ်တာပေါ့အဲ့ဒီသတ်မှတ်တဲ့ rate ပေါ်မှာ plus or minus ဒီ 1.8% bounding မှာပဲရောင်းဝယ်ရမယ်ဆိုတာသူပြီးသားညွှန်ကြားပါအဲ့ဒီရောင်းဝယ်မှာထပ်ဆင့်ပြီးတော့မှအခုနိုင်တာဘူးဆိုပြီးတော့ဟိုတက်ပြီးဒီနေ့ပေးမိထုတ်တာ
ပါဘဟုဘဏ်ကခွင့်ပြုထားတဲ့တရားဝင်နိုင်ငံသားငွေလဲလဲရေကောက်တာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ဒေါ်လာကိုဝယ်ဈေးရောင်းဈေး1130ချက်ကျော်ခဲ့ရကနေ1100ချက်လောက်ကိုပြန်ပြီးတော့ဆင်းလာခဲ့ပါတယ်ဒါပေမဲ့တရားမဝင်ငွေလဲလှယ်တဲ့ဈေးကွက်မှာတော့1100နီးပါးရှိခဲ့တယ်လို့ပြည်တွင်းငွေကြေးလဲလှယ်မှုသတင်းရက်ကွက်ကနေသိရပါတယ်။တီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတက်လာတာကိုထိညှိဖို့နေ့စဉ်အမေရိကန်ဒေါ်လာထုတ်ရောင်းခဲ့ပေမဲ့ဈေးကွက်ဝယ်လိုအပ်အတိုင်းရောင်းမပေးနိုင်ခဲ့ဘူးလို့လည်းစီးပွားရေးပညာရှင်ဘောဂဗေဒဥက္ကင်မောင်ညိုကပြောပါတယ်။
သူကတော့လုံနိုင်တဲ့နည်းတွေတော့အများကြီးရှိတာပေါ့လေလုံနိုင်တဲ့နည်းတွေအများကြီးတွေကသူလုံနိုင်တယ်လားလုံနေလို့ပဲအဲနားလဲပါတယ်ဟိုဒီစီမံခန့်ခွဲနည်းကတော့တကယ်တော့ဟိုသိပြီးတော့ဖြစ်အောင်မှုမရှိပါဘူးသို့တော်လည်းပဲဒီလူတလောက်ဈေးကွက်ထဲမှာလူတလောက်ဒေါ်လာကိုထုတ်ရောင်းမှုအခြေအနေမျိုးကြတော့လေအဲသူ့မှာလည်းလက်ကျန်မှုဒီလည်းဆော့ဆော့ရှိဖို့မပေါ်ပါဘူးဒါကြောင့်စီမံခန့်ခွဲနည်းရောဒီဒီကတော့ဝင်ပြီးတော့ဒေါ်လာရောင်းတဲ့နေ့နှစ်ခုစလုံးကိုပူးတွဲပြည့်ကျင်းလုပ်နေတယ်လို့အဲ့လိုပဲနားလည်ပါတယ်
။အရင်ကဒေါ်လာ900ချက်ဝင်းကျင်ငွေလဲနှုန်းကနေဒီလပိုင်းနေ့အတွင်းမှာ1130ကျော်လာတဲ့အထိအမေရိကန်ဒေါ်လာဈေးတက်လာရတဲ့အခြေအနေကိုလည်းစီးပွားရေးပညာရှင်ဘောဂဗေဒဥက္ကင်မောင်ညိုကအခုလိုသုံးသပ်ပါတယ
်။သုံးတာတိုင်းဟိုအမေရိကန်ဒေါ်လာသူ့အတူဈေးတက်နေကိစ္စတစ်ခုပေါ့နော်ဒါအခြေခံပေါ့။နောက်တစ်ခုကတော့မြန်မာနဲ့ဒီနိုင်ငံညာနဲ့အရောင်းဝယ်လို့ရမှာမြန်မာကတွင်းကုန်နေများတော့အဲ့ဒီအတွက်ဒေါ်လာငွေများများစားစားလို့တော့ဗောနော်အဲ့ဒါလည်းတောက်လျှောက်ပါအဲကုန်ပေးမှုမှာလူငွေပြနေတော့ဒီဟာလည်းအရေးကြီးတဲ့အချက်တစ်ခုပါအဲအခုဘဟုဘဏ်ကဘာကြောင့်ဒါရိုက်ဝင်ရဒလေးဆိုတဲ့အားကတော့ဒီဈေးကစားတယ်ဗောနော်အဲဈေးကစားတယ်ဆိုတော့ဒီဝယ်တဲ့ဘက်ကများနေတယ်ရောင်းတဲ့ဘက်ကမရှိဘူးဆိုတဲ့အခါကျတော့ဒါကဈေးကစားစရာခွန်လန်းပေါ်လာတာပေါ့လေအဲ့တော့တို့အနေနဲ့ဒါဈေးကစားတယ်လို့ယူဆစရာအကြောင်းကြီးရှိခဲ့တဲ့ဒီရောင်းဝယ်နေကြတဲ့ဘန်ဒီမန်နီချေဂျာတွေကိုခေါ်ပြီးသတိပေးတယ်လို့အဲ့လိုနားလဲပါလေ
တီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေအရင်နိုင်ငံသားငွေလဲနှုန်းကိုပုံသေးသတ်မှတ်ခဲ့ရကအခုနောက်ပိုင်းမှာနိုင်ငံသားငွေလဲနှုန်းကိုဈေးကွက်အတွင်းနိုင်ငံသားငွေရောင်းလိုအားဝယ်လိုအားပုံမူတည်ပြီးနေ့စဉ်နိုင်ငံသားငွေလဲလှယ်နှုန်းကိုသတ်မှတ်ပေးနေတာဖြစ်ပါတယ်။မေလ23ရက်နေ့အတွက်ဗဟိုဘဏ်ကသတ်မှတ်တဲ့အမေရိကန်ဒေါ်လာငွေလဲနှုန်းကတော့မြန်မာငွေ1082ကျပ်ဖြစ်ပါတယ်ရှင်
။မတိန်ကြီးထိုက်ပြောသွားတာပါ။အခုဆက်လက်ပြီးလွတ်တော်အတွင်းသတင်းတွေကိုတင်ပြပေးပါမယ်။လိုအပ်တဲ့ဥပဒေတွေပြုစုဖို့လွတ်တော်ကနေလှုပ်ဆောင်လာတိုင်းအစိုးရဝန်ကြီးဌာနတွေကအဲ့ဒီဥပဒေရေးဆွဲဖို့လှုပ်လိုက်တာဟာအကျိုးမရှိပဲမူလကတည်းကနေဝင်ကြီးဌာနတွေဘက်ကဥပဒေပြုနိုင်ဖို့ကနဦးကြိုးပမ်းတင်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဒ ူရဦးရွှေမန်းကမနေ့ကလွတ်တော်မှာပြောခဲ့တာပါအစိုးရပိုင်းနဲ့လွတ်တော်အကြားတင်းမာမှုအချို့ရှိနေချိန်မှာပဲလွတ်တော်ဥက္ကဋ္ဌကအခုလိုအစိုးရဝန်ကြီးဌာနတွေကိုဝေဖန်လိုက်တာပါဒီအကြောင်းရန်ကုန်ရုံးကနေ VOA သတင်းထောက်မမေခသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့ပထမကြိမ်ပြည်သူ့လွှတ်တော်ဆက်နှစ်ကြိမ်မြောက်ပုံမှန်အစည်းအဝေးမှာလွှတ်တော်ဥက္ကဋ္ဌကဝန်ကြီးဌာနတွေအနေနဲ့တင်ကျင်တဲ့ဥပဒေတွေကိုမြန်မြန်တင်သွင်းဖို့နဲ့လွှတ်တော်အနေနဲ့အမြန်ဆုံးဆွေးနွေးသွားဖို့အသင့်ရှိနေတယ်လို့အခုလိုပြောဆိုလိုက်ပါတယ
်မူလတော်ကတော့လွှတ်တော်ကဆွေးနွေးတဲ့ဥပဒေကိုအကြံပြုခြင်းလို့အချိန်တစ်ခုစောင့်ပေးပါစောင့်နေတယ်နောက်တကယ်လာတဲ့အခါကျတော့အကြံပြုချက်မဟုတ်ဘူးအသင်ပြုထားတဲ့ဥရေကျမ်းကြီးကိုပြုလာပါတယ်။အဲ့ဒါလဲလွတ်တော်လက်ခံပြည့်တဲ့အခါမှာမူလဥရေပေါ်အခြေခံပြီးတော့ဆွေးနွေးခဲ့ပါတယ်။အဲလွတ်တော်ကလည်းဆိုစပြီးတဲ့ကမြန်မြန်လုပ်ပေးဖို့ကိစ္စကိုနှောက်နှေးတဲ့အတွက်လွတ်တော်ကလုံးတော့မှာပဲနောက်ကနေကမန်းကမန်းလိုက်ပြီးတော့တင်လာတဲ့ကိစ္စကနှစ်ဖက်လုံးအတွက်အကျိုးမရှိနိုင်ဘူးဆိုတာလေးကိုတပိတာချင်အောင်ပြောတာ။လွတ်တော်ကိုပြင်ကျင်တဲ့ဥရေကျမ်းကြီးမြန်မြန်ပို့ပေးပါလွတ်တော်ကတအားလက်ခံပြီးတော့အများဆုံးပြောင်းဆွေးနွေးပြီးဘူးလွတ်တော်ကအသိရှိပါတယ
်အမရပူရမဲဆန္နာနယ်မှာလွတ်တော်ကိုယ်စားလေဦးသိန်းတန်းဦးကပြည်အောင်စုရှေ့နေကျုံယုံမှလွတ်တော်တို့ပေးဖို့ရန်ပြုစုနေတဲ့ဥပဒေချမ်းအရေးအတွက်မြင်းများရှိ၍အဲ့ဒီဥပဒေချမ်းတွေရဲ့အမည်တွေကိုသိရှိလိုကြောင်းမေးမြန်းမှုကိုပြည်အောင်စုရှေ့နေကျုံယုံမှဒုတိယရှေ့နေကျုံဦးထွန်းထွန်းဦးကဖြေကြားစဉ်မှာလွတ်တော်ဥက္ကဋ္ဌကထပ်မံဖြည့်ဆွတ်ပြောကြခဲ့တာပါအဆိုရှင်ဦးသိန်းတန်းဦးကလည်းဝန်ကြီးဌာနတွေအနေနဲ့ဥပဒေရေးဆွဲရမှာအစင်းစင်တင်ပြမှုတွေများလွန်းကြောင်းတတ်တတ်လက်လက်လှုပ်ဆောင်မှုတွေရှိစေခြင်းကြောင်းနှောင့်နှေးကြမ်းကြာမှုတွေရှိကြောင်းအချို့ဥပဒေတွေမှာနှစ်နဲ့ချီကြာနေရကြောင်းနိုင်ငံအတွက်လိုအပ်နေတဲ့ဥပဒေကိုအမြန်ဆုံးလှုပ်ဆောင်ဖို့အတွက်လိုအပ်နေသေးတယ်လို့အခုလိုပြောပါတယ်
အမှန်ပါလေကျွန်တော်တို့အဲ့ဒီလိုနှောင့်နှေးကြံ့ကြာမှုတွေကလည်းခဏလေးဒီ procedure တွေဒီ process တွေကိုကျွန်တော်တို့မေးလိုက်တဲ့အခါမှာသူတို့အစင်းစင်တင်ပြရတာတွေပေါ်ပေါက်တာတွေလည်းပဲတွေးကြည့်ရတယ်ပြောင်းသူဒုတိယရှေ့တကြုံကြီးဖြေချသွားတဲ့အထက်မှာအပြန်ကျွန်တော်တို့အထုဆိုရင်နှစ်နဲ့ချီပြီးတော့ကြခဲ့တာတောင်ရှိခဲ့ပါတယ်လို့ဒါဒီလိုလည်းပြောပါတယ်နိုင်ငံအတွက်အမှန်တကယ်လိုအပ်နေတဲ့ဥပဒေဒီဥပဒေပေါ်ပေါက်မှသာလျှင်ကျွန်တော်တို့တချို့သောလုပ်ငန်းတွေအလုပ်လုပ်ကင်လို့ရမယ်နောက်နိုင်ငံတကာကနေပြီးတော့အသိအမှတ်ပြုခံရမယ်ဆိုတဲ့ဟာမျိုးတွေဒါမျိုးတွေလည်းပဲရှိမယ်လေဒါဒီလိုဟာမျိုးတွေဆိုရင်ကျွန်တော်ကဦးစားပေးပြီးတော့ဟိုဆောင်ရွက်ပေးဖို့အတွက်ကျွန်တော်တို့လိုအပ်ပါတယ
်ရှင်းနေကြုံရုံအနေနဲ့ဝန်ကြီးဌာနတွေတင်လာတဲ့ဥပဒေတွေကိုစီစစ်ဆောင်ရွက်လျက်ရှိကြောင်းအချိန်ယူလေ့လာဆောင်ရွက်ရင်ပုံမှန်ကောင်းမှုကြောင်းဝန်ကြီးဌာနတွေအနေနဲ့လည်းဥပဒေတွေအမြန်ဆုံးပြဋ္ဌာန်းနိုင်ရေးအတွက်ဆောင်ရွက်လျက်ရှိကြောင်းဒီလိုဆောင်ရွက်နေပေမဲ့အချို့ဝန်ကြီးဌာနတွေတင်လာတဲ့ဥပဒေတွေမှာနှစ်နဲ့ချီကြာမြင့်ခဲ့တာတွေရှိတယ်လို့ဒုတိယရှေ့နေချုပ်ဦးထွန်းထွန်းဦးကအခုလိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဒါပေမဲ့ဥပဒေအချို့ဟာဘလို့ကြောင့်နှစ်နဲ့ချီကြာမြင့်နေတယ်လဲဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး
စည်းစည်းအကြံပြုရမှာတကြိမ်သာစည်းစည်းအကြံပြုရတဲ့ဥပဒေမူကြမ်းတွေရှိတယ်လို့ပဲထပ်မံပေးဖို့အကြံတောင်းခံတဲ့အတွက်ကြောင့်မို့လို့လည်းအချိန်ချင်းစည်းစည်းအကြံပြုရတဲ့ဥပဒေမူကြမ်းတွေလည်းရှိပါတယ်။ဝန်ကြီးဌာနအဖွဲ့အစည်းတီးတီးကပေးဖို့တဲ့ဥပဒေမူကြမ်းတွေကိုပြည်တော်စုရှင်းတဲ့ကြောင့်ရောကစည်းစည်းအကြံပြုခဲ့တာဟာဥပဒေများကတော့ကြီးလိုက်တိုင်းစည်းစည်းလိုက်တိုင်းမှာခေယူပြီးလုံးဝလုံးရတဲ့လောက်ပို့ပြီးတော့ပြည့်စုံအောင်ကောင်းအောင်ဆောင်ရွက်နိုင်တဲ့အနေအထားဖြစ်ပါတယ်။နောက်တစ်ခုကလည်းအခုဟိုအစိုးရအဖွဲ့အနေနဲ့လည်းတခါပုံမပြီးတော့ညာဆောင်ဆိုပြီးတော့ဒီလုံညွေးနဲ့တည်ငြိမ်အကြိုင်ရေးကော်မတီဖွဲ့ပြီးတော့ဒီကနေပြီးတော့တင်လာတဲ့ကိစ္စဆိုလို့ချင်းတခါတည်းပုံမှာမဆွေးနွေးရတော့မယ်နဲ့အတည်ပြုနိုင်အောင်ဆိုပြီးတော့အဲ့လိုတင်ပြစီရာလည်းရှိပါတယ်ဟိုတချို့လည်းမြန်လာရှိသလိုတချို့လည်းနှင်းနေတော့ကြာတော့လည်းရှိပါတယ်ကျွန်တော်တို့ရုံးမှာအခု AP လာအထိမှလက်ကျန်ပြင်ဆင်တဲ့ဥပဒေတစ်ခုရယ်အစားထိုးပြဋ္ဌာန်းတဲ့ဥပဒေ၅ခုရယ်ဥပဒေသစ်10ခုဆက်တော့ဒါပဲကျွန်တော်ရုံးမှာလက်ကျန်ရှိပါတယ်ဟိုကျွန်တော်ပြီးခဲ့တဲ့လထဲမှာဆောင်ရွက်ပြီးစီးခဲ့တာအကြံပြုပြန်ကြားပေးခဲ့တာ26ခုရှိပါတယ
်လက်ရှိမှာလွတ်တော်အနေနဲ့ဥပဒေပေါင်း159ခုကိုပြဋ္ဌာန်းပြီးဖြစ်ကြောင်းလွတ်တော်ကပြောဆိုထားပါတယ်အစိုးရဝန်ကြီးဌာနတွေအနေနဲ့ထပ်မံအတည်ပြုပြဋ္ဌာန်းဖို့အတွက်ဥပဒေပေါင်း139ခုရှိနေသေးတယ်လို့ရှေ့နေချုပ်ယုံကပြောဆိုလိုက်ပါတယ်ဒီဥပဒေတွေထဲမှာတရက်ခန့်လွှဲပြောင်းရေးဥပဒေ၊လောင်းကစားဥပဒေကိုပြင်ဆင်တဲ့ဥပဒေ၊အကျဉ်းထောင်ဥပဒေ၊အထူးစုံစမ်းစစ်ဆေးရေးဥပဒေ၊ဘဏ်လုပ်ငန်း၊ငွေကြေးဆိုင်ရာဥပဒေနဲ့ဂေါ်ပကဆိုင်ရာဥပဒေတွေပါဝင်မယ်လို့သိရပါတယ်ရှင်
။မမေခပြောသွားတာပါ။
ကိုကံဘက်ကအခြေအနေတွေကိုကြည့်ရအောင်ကိုကံလက်နက်ကန်အဖွဲ့စစ်အခြေစိုက်စခန်းတွေကိုမြန်မာအစိုးရဘက်ကစစ်တုံးရဟတ်ရင်တွေအပါအဝင်စစ်တပ်အင်အားအလုံးအရင်းနဲ့စစ်အရှိန်မြင့်တိုက်ခိုက်နေတဲ့အတွက်ကိုကန်တက်အပါအဝင်စစ်မဟာမိတ်တပ်တွေနဲ့အစိုးရတပ်ကြားတိုက်ပွဲတွေပြင်းထန်လာပါတယ်။မြန်မာစစ်တပ်ဘက်ကအပြတ်ချိန်မုံမဲ့အသွင်ဆောင်လာတဲ့အတွက်ရှေ့ဆက်စစ်စင်ရေးတင်းမာဖို့ရှိတဲ့အချိန်တွေမှာဒေသခံစစ်ပြေးဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေကလည်းစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ကိုကန်စစ်မဟာမိတ်အဖွဲ့ကပြောပါတယ်။ကိုကန်ဒေသစစ်စင်ရေးနောက်ဆုံးအခြေအနေကိုမဆုမုံကစုစည်းတင်ပြပေးပါမယ်။
ကိုကလည်းနဲ့ကိုင်အဖွဲ့စစ်ခြေဆိုင်စခန်းတွေကိုမြမဆိုးရတက်ဖက်ကနေတင့်ကားတွေကြီးတက်စစ်ရင်ကအလုံးရင်နဲ့တိုက်ခိုက်နေကြမှာပဲလေးချောင်းကနေစစ်သုံးရဟတ်ရင်တွေနဲ့လက်နက်ပစ်ကူတိုက်ခိုက်နေတဲ့အတွက်ဒီသတင်းဘက်အတွင်းမှာကိုတိုက်ပွဲကအပြင်းထန်ဆုံးဖြစ်ပွားနေတာပါမနေ့ကအင်္ဂါနေ့အထိကိုစစ်တက်ဖက်ကနန်ထင်းမန်ရှန်ဒေသကကိုကလက်နက်ကိုင်စခန်းတွေကိုအပြင်းထန်ဆုံးထိုးစစ်ဆင်ခဲ့တယ်လို့ကိုကလက်နက်ကိုင်အဖွဲ့ပြောခွင့်ရဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ကျွန်တော်ဒီနန်ထင်းမန်ရှန်ဒေသပေါ့110ကနေပြီးတော့မှ115လောက်ထိတယ်။အမရီတော့လေးချောင်းကိုမြေပြင်ကကြီးတက်ကောပြီးတော့တန်းချက်ကတင့်ကအလုံးပါပါတယ်။နည်းနည်းကြီးရလဲတော်တော်စိတ်ပါတယ်။မနေ့တော့ငါမနေ့၄နိုင်တော့ညအထိဖြစ်တာကအလုံးပေါင်းလိုက်ရင်လက်နဲ့ကြီးကြီးစံပေါင်းအမြောက်စံပေါင်း4000လောက်ရှိမှတည်းလေ။ရှားလား။တို့ဒီ1000ကျော်လူရအား1000ကျော်လောက်နဲ့ထိုးစစ်ဆင်ပါတယ်။
တချိန်ထဲမှာပဲရှမ်းပြည်နယ်လောက်ကိုင်းကုန်းချမ်းဒေသဘက်မှာမြမစစ်တပ်နဲ့ကိုကံပလောင်ရခိုင်တပ်မတော်တပ်ပေါင်းစုအဖွဲ့တွေနဲ့တိုက်ပွဲတွေကပြင်းထန်စွာဖြစ်ပွားနေတာပါမြမအစိုးရအနေနဲ့ကိုကံရခိုင်တအောင်တပ်ဖွဲ့တွေကိုအမြင့်ဖြတ်ချေမှုန်းခြင်းနဲ့အတွက်အခုလိုတိုက်စစ်ဆင်နေတာဖြစ်တယ်လို့ပလောင်တပ်ရဲ့ပြောခွင့်ရတာပန်လာကအခုလိုပြောပါတယ
်ဒီရဲပိုင်းမှာတော့ရဲရင်ရောဟက်စကီရောတုံးလာတာမျိုးတွေလည်းပါလာတယ်ကုန်းကျန်းတော့ဝိုင်းမှာဖြစ်နေတာပါခင်ဗျာမြင်လာတော့ဒီကျွန်တော်တို့သုံးဖွဲ့ကိုဘာမဲ့ process ထဲမှာလဲကျွန်တော်တို့အသိမဲ့မပြူဘူးမပါဘူးကုန်းကျန်းမျိုးလည်းပြောထားတာရှိတော့ဒီစည်ရရဖိအားပေးတယ်ကုန်းကျန်းမျိုးတို့ကျွန်တော်တို့လည်းမျိုးမြန်မာတယ်ဒီကျွန်တော်တို့ဘက်ကတော့ဒီကျွန်တော်တက်နိုင်တဲ့ညတော့ကျွန်တော်ဆက်လက်ပြီးတော့ခုခံသွားမှာပါ
ပြစ်ခတ်ရစဲရေးကနိုင်တနိုင်ငံလုံးတိုင်းတာနဲ့လုပ်မယ်ဆိုရင်လက်ရှိဖြစ်နေတဲ့ဒီစည်ရတင်းမာနေတဲ့အနေအထားတွေပေါ်မှာဘလို့လုပ်တင်တယ်လို့ဥရောအနေနဲ့မြင်ပါလဲရှင
်အစိုးရတက်ဘက်ကပါလေ UBWC ဘက်ကဒီဒုတာမှုမရှိဘူးလို့ကျွန်တော်အဲ့လိုမျိုးတောင်းတတ်တယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့အနုမတ်တပြကျွန်တော်တို့ဒီနောက်ဆုံး final draft ထိုးတယ် final draft ထိုးရမယ့်အတူရန်ကုန်မှာတော့ final draft ထိုးတယ်ဒါမှမဟုတ်ကျွန်တော်တို့ဒေသမှာတော့ကျွန်တော်ဒီရခိုင်ဘက်ကရောကိုကံဘက်ကရောဒီကျွန်တော်တို့တောင်ပလောင်ဘက်ကရောဒီဆွေမှာတွတ်တက်ဘက်ကတွေ့ထိုးစစ်တွေပုံမှုပြီးတော့တိုးလာတာမျိုးပဲဖြစ်သေးလာတယ်။အဲပြီးတော့ကကျွန်တော်ဒီတကယ်ပဲဒီကျွန်တော်ပြည်သူညင်းချင်းပြီးစောင့်နေဖို့အတွက်ကျွန်တော်ပန်းဆန်းနေလာခံဘူးကျွန်တော်လုပ်တဲ့ခါကျတော့လေဒီကျွန်တော်တုံးဖွဲ့မတက်ဖို့မဖိတ်ကြဖို့လေဖေးရပေးတာမျိုးတွေရှိလာတယ်ကျွန်တော်ဘက်ကတော့ဒီအစိုးရပေါ်ယုံကြည်မှုကတော့တော်တော်လေးကိုဟိုကြလာတယ်တော်တော်လေးကိုနည်းလာတဲ့အနေအထားမျိုးမှာရှိတယ်က
ြအခုလိုမျိုးကိုကန့်ဒေသထဲမှာတိုက်ပွဲတွေပြန်ပြင်းထန်လာနေတဲ့အတွက်ဒေသခံပြည်သူတွေဟာနေရည်ရည်ကိုထွက်ပြေးတင်းရှောင်နေကြရပြီးစစ်ပြေးဒုက္ခသည်တွေရဲ့လုံခြုံရေးကလည်းစိုးရင်စရာအနေအထားမှာဖြစ်တယ်လို့တအောင်ပလောင်ပြောခွင့်ရကပြောပါတယ
်တိုက်ပွဲမှာတော့ဒါကျွန်တော်ပူပေါင်းပြီးတော့နေတဲ့နေရာဖြစ်တော့၃ဖွဲ့စရုံးနဲ့ဖြစ်တယ်လို့ပြောလို့ရတာပေါ့ဒီခြေနေမျိုးကတော့ဟိုစိတ်အချင်းကရှော့ကြလာဖို့တော့ခြေနေတဲ့မတွေ့ရဘူးဟုတ်ပို့ပြီးတော့ပဲဒီတပ်ပွဲတင်းထန်လာဖို့ပဲကျွန်တော်တွေ့ရတယ်ဗ
ျဟုတ်ကဲ့အဲ့တော့ဒေသခံပြည်သူတွေရဲ့အနေအထားကရောဘယ်လိုများရှိပါလဲရှင
်အထူးသဖြင့်ကျွန်တော်ကိုကန့်ဒေသမှာပြန်ကြည့်မယ်ဆိုရင်တော့ဒီကျွန်တော်လည်းစစောတုန်းကတည်းကဒီလုံဆော်ထားတာမျိုးရှိပါတယ်တပ်ပွဲဖြစ်နေသေးတဲ့အတွက်ဒီဒေသခံတွေကျန်လာဖို့မသင့်တော်သေးဘူးဘယ်လိုမျိုးကျွန်တော်တို့ဒီကြေညာထားတာမျိုးပြောထားတာမျိုးရှိပါတယ်ဒါပေမဲ့ဒီတစ်ဖက်တည်းမှာဆိုရတဲ့ဘက်ကကျတော့ဒီကြည့်ရတာဒီဒေသခံတွေကိုနေနဲ့အတုံးချပူလာပါလာတော့မသိဘူးဒေသခံတွေကိုအတင်းပြန်ပို့တာမျိုးတွေရှိလာနေတယ်ဆိုဒီပေါ်မှာတော့ဒါကောင်းတဲ့အခြေအနေတော့မဟုတ်ဘူးလို့ညွန်နားလည်ပါတာ
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတိုက်ပွဲတွေပြင်းထန်ချင်းစစ်ဘေးတံခါးနေထွက်ပြေးတင်းရှောင်သွားကြရတဲ့ကိုကန့်စစ်ပြေးဒုက္ခသည်တွေမိမိတို့နေရရင်ပြန်လာနိုင်ရေးအတွက်အစိုးရကအတိမတ်ပြုထားတဲ့ကိုကန့်အုပ်ချုပ်ရေးအာဏာပိုင်နေနဲ့ကုညီကဲစဲနေရာချထားရေးကော်မတီအဖွဲ့တို့ကစီစဉ်ဆောင်ရွက်ပေးနေခြင်းလည်းဖြစ်ပါတယ်ရှင
်မဆုမပါရှင်အိန္ဒိယဝန်ကြီးချုပ်ရဲ့တရုတ်ခီးစဉ်ကိုတင်ပြပေးပါမယ်။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီဟာတရုတ်နိုင်ငံမှာ၃ရက်ကြာလည်ပတ်ဖို့အတွက်ဒီကနေ့ဂျာတာပဒိနေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်။ဒီခီးစဉ်ဟာဒေသအတွင်းအင်အားကြီးဆုံးနိုင်ငံအကြားကာလ ခြေကြတည်နေတဲ့ပြိုင်ဘက်နိုင်ငံအဖြစ်သွားတာမျိုးမဟုတ်ပဲစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အချိန်မြင့်လှုပ်ဆောင်ဖို့အတွက်သွားရောက်ချင်းဖြစ်ကြောင်းမွန်ပိုင်းမြို့မှာမွန်ပိုင်းမြို့ကနေ VOA သတင်း6အာဂျန်နာပရချာကသတင်းပေးပို့ထားပါတယ်အပြည့်အစုံကတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ
်ဝန်ကြီးချုပ်နရင်ဒရာမိုရီဟာရာထူးလက်ခံပြီးတနည်းအတွင်းတရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်လည်ပတ်တဲ့အိန္ဒိယခေါင်းဆောင်တူဖြစ်ပါတယ်ဒါဟာတရုတ်နိုင်ငံကကုန်ထုတ်လုပ်မှုနဲ့အခြေခံစာဥဆိုင်ရာရင်းနှီးမြှုပ်နှံမှုတွေအိန္ဒိယနိုင်ငံမှာလာရောက်လုပ်ကင်ကြဖို့ဝန်ကြီးချုပ်မိုဒီကဦးစားပေးဆောင်ရွက်နေတဲ့အတွက်ဖြစ်တယ်လို့ New Delhi မြို့ Jawaharlal Nehru တက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်တဲ့ပါမောက္ခစရီကန့်ကွန်ဒါပါလီကပြောပါတယ်
Prime Minister Modi had made Make in India as his flagship program.
India ဘီမာထုတ်လုပ်ပြီးဆိုတဲ့ဆောင်ပုံနဲ့အညီဖြစ်အောင်ဝန်ကြီးချုပ်ကလှုပ်ဆောင်ပေးနေတာပါ။တရုတ်နိုင်ငံမှာနိုင်ငံခြားအရန်ငွေတွေအများအပြားရှိတယ်ဆိုတာကိုဝန်ကြီးချုပ် Modi ကသိထားတော့အဲ့ဒီငွေတွေအိန္ဒိယနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံဖို့ကြိုးစားနေရပါ။အထူးသဖြင့်တော့တရုတ်နိုင်ငံကအဓိကကုန်သွယ်မှုလုပ်ငန်းတွေလုပ်ကင်နေတဲ့ကုန်ထုတ်လုပ်မှုကဏ္ဍကိုအိန္ဒိယအထူးစိတ်ဝင်စားတာဖြစ်ပါတယ်။
ပေကျင်းမြို့မှာတရားဝင်ကြိုဆိုပွဲမပြုလုပ်ခင်ဝန်ကြီးချုပ်မိုဒီဟာတရုတ်နိုင်ငံရှီဟောင်းမြို့တော်ချီယန်ကိုဂျာတာပရင်းနေမှာသွားပြီးအဲ့ဒီမှာသမရရှီကျင်းပြင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ရှန်ဟိုင်းကိုခီးဆက်မှာဖြစ်ပါတယ်။မြန်နှုန်းမြင့်မြေထားလန်းနဲ့အိန္ဒိယနိုင်ငံအတွင်းကဆက်မှုစုံတို့ပါပါဝင်မဲ့ဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုဒီခီးစဉ်အတွင်းလက်မှတ်ထိုးအတည်ပြုဖို့ရှိပါတယ်။ရင်းနှီးမြှုပ်နှံမှုတွေအပြင်တရုတ်ဈေးကွက်ထဲကိုပုံမဝင်ရောက်ခွင့်ရရေးအတွက်လည်းအိန္ဒိယဘက်ကဖိအားပေးလှုံ့ဆော်ဖို့ရှိပါတယ်။နိုင်ငံအကြားကကုန်သွယ်ရေးဟာမနစ်ကဒေါ်လာ80ဘီလီယံရှိခဲ့ပါတယ်။ဒါပေမဲ့အိန္ဒိယဘက်ကကုန်သွယ်ရေးလုံငွေပြမှုဟာဒေါ်လာ38ဘီလီယံရှိတယ်လို့ဆိုပါတယ်။ဒီကိစ္စကိုအိန္ဒိယဘက်ကဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုနိုင်ငံခြားရေးအတွင်းဝန်စူပရာမန်ယမ်ဂျိုင်းရှန်ကာကရှင်းပြပါတယ်။
On the trade side, we think it's completely conceivable.
ကုန်သွယ်ရေးဘက်ကကြည့်မယ်ဆိုရင်တရုတ်နိုင်ငံကအိန္ဒိယဘက်ကကုန်ပစ္စည်းတွေအများကြီးပို့ပြီးတော့တင်သွင်းပါတယ်။တကယ်ပါလုံးအတိုင်းအတာနဲ့အိန္ဒိယဘက်ကဝင်ရောက်ထိုးဖောက်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။ဒါပေမဲ့တရုတ်ဈေးကွက်မှာတော့ကျွန်တော်တို့မအောင်မြင်သေးဘူးဖြစ်နေတယ်။မကြာခဏထောက်ပြလေးရှိတဲ့လုပ်ငန်းနှစ်ခုကတော့အိန္ဒိယရဲ့ဆေးဝါးထုတ်လုပ်မှုနဲ့ IT လုပ်ငန်းတွေကအထောက်အကူပြုနိုင်တယ်လို့ပြောကြပါတယ
်။အိန္ဒိယနဲ့တရုတ်အကြားဟိမဝန္တာတောင်တန်းတွေမှာနေကြာဒေသပြည်ပခါဖြစ်နေတဲ့အခြေအနေဆိုးဝါးလာနေတဲ့အချိန်မှာပဲစီဝါရေးအရာပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့အကြောင်းဖန်လာတာပါဝန်ကြီးချုပ်မိုဒီလက်ထက်မှာနိုင်ငံခြားရေးမူဝါဒတွေကိုတိုးမြင့်ဆောင်ရွက်လာပြီးအမေရိကန်ဂျပန်တို့နဲ့လည်းမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်တစ်ဖက်မှာလည်းအိန္ဒိယရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံမှာဒေါ်လာ46ဘီလီယံရင်းနှီးမြှုပ်နှံမဲ့အကြောင်းပြီးခဲ့တဲ့လကသွားရောက်လည်ပတ်စဉ်တရုတ်သမ္မတရှီကျင်းပင်ကကြေညာလိုက်ပါတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုစီမံကိန်းထဲမှာအိန္ဒိယနဲ့ပါကစ္စတန်အကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီရီဒေသကိုဖျက်သွားမဲ့စီးပွားရေးလမ်းကြောင်းတည်ဆောက်ရေးအဆိုပြုချက်လည်းပါဝင်တဲ့အတွက်အိန္ဒိယအတွက်စိုးရိမ်စရာဖြစ်လာပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့အိန္ဒိယဘက်ကစိုးရိမ်တဲ့အကြောင်းကိုတရုတ်နိုင်ငံကိုအကြောင်းကြားတာဖြစ်တယ်လို့နိုင်ငံသားရေးအတွင်းဝန်ဂျိုင်းရှန်ကာကပြောပါတယ်။နိုင်ငံအကြားယုံကြည်မှုမရှိပေမဲ့လည်းတစ်ဖက်ရဲ့စီးပွားရေးအင်အားကြီးမားမှုအပေါ်တခြားတစ်ဖက်ကအခွင့်ကောင်းယူလှုပ်ဆောင်လိုတဲ့ဆန္ဒနှစ်ဖက်စလုံးမှာရှိနေတယ်လို့တရုတ်ရေးရာကျွမ်းကျင်သူလည်းဖြစ်မြို့သားလုံခြုံရေးအကြံပေးအဖွဲ့ဝင်ဟောင်းလည်းဖြစ်တဲ့ဂျာယာဒေဗာရနာဒေးကပြောပါတယ
် There are underlying tensions which neither side will ignore at the same time the
နောက်ကွယ်မှာရှိနေတဲ့တင်းမာမှုတွေကိုနှစ်ဖက်စလုံးကအလျှော့ပေးမှာမဟုတ်ပါဘူးတစ်ချိန်တည်းမှာလည်းနှစ်ဖက်စလုံးကလေးစားသမှုနဲ့ဆက်ဆံပြီးတော့စီးပွားရေးရာပူးပေါင်းဆောင်ရွက်လို့ရတဲ့နေရာတိုင်းတွေမှာထိတွေ့ဆက်ဆံကြဖို့ကြိုးစားလှုပ်ဆောင်နေကြတာပါဝန်ကြီးချုပ်မိုဒီကတော့သူ့ရဲ့အဓိကဦးတည်ချက်ဖြစ်တဲ့စီးပွားရေးအခွင့်အလမ်းတွေကိုပဲလိုက်လံရှာဖွေနေမှာဖြစ်ပါတယ်
။ဝန်ကြီးချုပ်မိုရီဟာတရုတ်ပြည်ကနေမွန်ဂိုလီးယားနဲ့တောင်ကိုရီးယားနိုင်ငံတို့ကိုခီးဆက်မှာဖြစ်ပြီးတန်းပြည်စီးပွားဖွံ့ဖြိုးတိုးတက်တဲ့လမ်းကြောင်းပေါ်ရောက်လာအောင်အဲ့ဒီနိုင်ငံတွေမှာရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American အတန်ကနေ2015ခုမေလ14ရက်ကြာရပတေးနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 9995တို့အပြင်လိုင်းလက်မီတာ190 kHz 9995တို့ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝတ်အစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာအကြောင်း American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့အတူသူယုံကြည်ရအစီအစဉ်နဲ့မြန်မာအရေးသုံးသက်ချက်တွေမှာတော့
ဆက်နေကြနောက်ပိုင်းအစီအစဉ်တွေမှာအဓိကအကြောင်းအရာဟာဒီဖက်ဆီဘုံပြင်ဆင်ရေးပဲဖြစ်ပါလိမ့်မယ်။အဲကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်မျှော်လင့်နေရပါတယ်။ပြည်သူတွေမျှော်လင့်နေရပါတယ်။
မြမအရေးသုံးသက်ချက်အစီအစဉ်ကိုအပြည့်အစုံနားဆင်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့အခုအရင်ဆုံးဒီခါမှာရှင်အခုအရင်ဆုံးကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးချင်ပါတယ်။ဦးဆံမိုးဝေကစူးစီးတင်ဆက်ထားတာကိုနားဆင်ကြရအောင
်။ပထမဦးစွာတင်ပြချင်တာကတော့ That man to replace စုကြည်ဒေါအောင်ဆန်းစုကြည်ရဲ့နေရာကိုအစားထိုးမဲ့တတိယလူဆိုပြီးတော့ niki.com online မှာဆောင်းပါရှင်မိုတိုကာဇူမဆူဤရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။အခုလာတော့မယ့်နှစ်ကုန်ပိုင်းမှာအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာပါ။လွှတ်တော်ဥက္ကဋ္ဌသူရဥရှင်မဟာတမနာဖြစ်ဖို့ကြိုးပမ်းနေပါပြီ။အခုလာစားပိုင်းမှာအမေရိကန်ပြည်ထောင်စုကိုတွားရောက်ပြီးတော့ဩဇာကတိမှရှိတဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်လေးနဲ့တွေ့ဆုံပြီးတော့သူဟာတမနာနေရာအတွက်ဝင်ရောက်ရှင်းပြမှာဖြစ်ကြောင်းအသိပေးခဲ့ပါတယ်။အရင်စစ်အစိုးရရဲ့တတိယအာဏာအရှိဆုံးလူဖြစ်ခဲ့တဲ့ဥရှင်မဟာသမရဖြစ်လာနိုင်ခြင်းရှိသူတဦးဖြစ်အတိမတ်ပြုခံရသူပါဒါပေမဲ့2011ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းတဲ့ကာလမှာဥရွှေမန်းဟာဂုံတူးဆောင်နေရာတစ်ခုဖြစ်တဲ့လွှတ်တော်သဘာဝတိယာဒူးကိုရရှိခဲ့ပါတယ်လို့យေတာထားပါတယ်သူ့ရဲ့သမရယာဒူးဆက်ခံလို့စိတ်ကိုပြတ်တာလို့ပြီးခဲ့တဲ့မကြခင်နှစ်တည်းအတွင်းဒေါအောင်ဆန်းစုကြည်နဲ့လည်းနိနိကကဆက်ဆံခဲ့ပါတယ်သူသမရဖြစ်ရေးအတွက်လှုံ့ဆော်မှုတွေမှာဒေါအောင်ဆန်းစုကြည်ရဲ့ပါတီနဲ့လည်းအတူတကွလှုပ်ဆောင်နိုင်ခြင်းရှိတယ်ဆိုပြီးတော့យေတာထားပါတယ်အနာရပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကနေတမရလောင်းအဖြစ်အမည်တင်သွင်းမယ်ဆိုရင်သူ့အနေနဲ့တမရအဖြစ်ဝင်ရောက်ရှင်းပြမှာဖြစ်တယ်လို့ဝါရှင်တန်မှာမေလ10ရက်နေ့ကပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့မိတ်ဆွေကောင်းတစ်ဦးဖြစ်တယ်လို့ပြန်ပယ်ကောင်းတယောက်လည်းဖြစ်တယ်လို့သူကပြောခဲ့ပါတယ်တဲ့။မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းမှုလုပ်နေပြီဆိုတဲ့အချင်းကဆက်ပြီးတော့နိုင်ငံတကာဆက်ဆံရေးမှာအကောင့်ဘက်ကိုအများကြီးရောက်လာခဲ့ပါတယ်။ဒါပေမဲ့အမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးပုံမှန်ပြန်လည်ဖြစ်ဖို့အတွက်စင်ခေါ်မှုတွေအများကြီးဖြစ်နေတာပါစစ်ဆိုးရလက်ထက်ဒေါအောင်ဆန်းစုကြည်ရဲ့လုပ်ရက်တွေကိုထောက်ခံအားပေးနေချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်2012ခုနှစ်တမရဘရက်အိုဘားမားမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်အစိုးရဟာမြန်မာနိုင်ငံပေါ်ချင်းခတ်မှုအသစ်နဲ့ပြန်လဲပြီးတော့ချင်းကပ်ခဲ့ပါတယ်ဒါပေမဲ့မြန်မာစစ်အစိုးရနဲ့ပတ်သက်ဆက်နွယ်သူတွေလူပုဂ္ဂိုလ်ကုမ္ပဏီတွေကိုတော့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကရေးယူပိတ်ဆို့မှုစင်းကနေပက်ဖြက်ပေးခြင်းမရှိသေးဘူးလို့យေတာထားပါတယ်။ဒါပေမဲ့လက်ရှိကျင့်သုံးနေတဲ့အခြေခံဥပဒေကဒေါအောင်ဆန်းစုကြည်ကိုတမနာယာဒူးဆက်ခံခွင့်မရအောင်ပိတ်ပင်ထားပါတယ်။ပြည်ထောင်နိုင်ငံသားတားတွေဖြစ်ကြတဲ့သူတွေကြောင့်ဒေါအောင်ဆန်းစုကြည်ဟာတမနာဖြစ်ခွင့်ကိုငင်းပယ်ခံနေရတာပါ။အမေရိကန်နိုင်ငံရေးလောကကပုံကိုယ်တွေဟာဥရွှေမန်းကိုအနာဂတ်မြန်မာနိုင်ငံရဲ့တမနာဖြစ်နိုင်ခြင်းရှိမရှိဖိတ်ခေါ်ပြီးတော့လေ့လာတာလည်းဖြစ်နိုင်တယ်စသဖြင့်យေတာထားပါတယ်ခင်ဗျာ။နောက်ဆက်လက်တင်ပြချင်တာကတော့ရိုဟင်ဂျာအရေးဆွေးနွေးရတဲ့နေရာမှာအဓိကပတ်သက်နေတဲ့သူတွေပတ်ဝန်းတစ်ယောက်ကြားရလိမ့်မယ်ဆိုပြီးတော့ဘန်ကောက်ပို့သတင်းစာရဲ့အတွင်းပြင်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အချရာအဆာယာချက်ကရေးသားထားတာပါရိုဟင်ဂျာတွေကိုလူကုန်ကူးမှုအရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာရဲ့အစိုးရဟာမြန်မာနဲ့မလေးရှားနိုင်ငံတွေကိုတွေ့ဆုံဆွေးနွေးဖို့ပြောဆိုတာဟာတင့်လျော်တယ်လို့ဒီဆွေးနွေးမှုကနေသဘောတူညီမှုတစ်ခုရဖို့အတွက်လှုပ်ဆောင်ရလိမ့်မယ်လို့အစချီပြီးတော့ရေးသားထားပါတယ်။မကြသေးခင်ကထိုင်းနိုင်ငံတောင်ပိုင်းမှာဖော်ထုတ်တွေ့ရှိခဲ့တဲ့ရိုဟင်ဂျာရုပ်အလောင်းတွေကနေအာဆီယံဒေသအတွင်းမှာသတိပြုစရာဖြစ်လာခဲ့တာပါ။မြန်မာနိုင်ငံဟာရိုဟင်ဂျာတွေကိုသူတို့အခေါ်ဘင်္ဂါလီအရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ပြုလုပ်လာမယ်ဆိုရင်အမြဲတမ်းငြင်းပယ်ခဲ့ပါတယ်။ အခုနေ့ဟာမလေးရှားနိုင်ငံဟာအာဆီယံဥက္ကဋ္ဌဖြစ်တာမို့မလေးရှားနိုင်ငံကအခုလိုဆွေးနွေးပွဲပြုလုပ်ဖို့အတွက်မြန်မာအစိုးရကိုစီယုံဆွဲဆောင်နိုင်လိမ့်မယ်ဆိုပြီးတော့ခန့်မှန်းရေးသားထားတာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ကမ္ဘာသတင်းမီဒီယာထဲကမြန်မာနိုင်ငံအစီအစဉ်ပြီးဒေါ်လာတန်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခေတ်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။American Indian 3 English သင်ခန်းစာတွေကိုဒေါ်လာလာတန်းတင်ဆက်သွားတာဖြစ်ပါရဲ့ရှင်။အခုတော့မြမအရေးသုံးသက်ချက်တွေကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မြမမျက်မှောက်ရေးရာအစီအစဉ်မှာဒီရက်ပိုင်းအတွင်းပြန်လည်စတင်လာတဲ့လွတ်တော်အစည်းအဝေးတွေဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးကိုဦးစားပေးဆွေးနွေးကြမယ်လို့သိရပါတယ်။ဘာတွေကိုဘလောက်ပြင်ဆင်ကြမလဲ။ပြည်သူလူထုမျှော်လင့်နေတဲ့အတိုင်းဒီမိုကရေစီထွန်းကားရေးတိုင်းရင်းသားတွေမျှော်လင့်နေတဲ့အတိုင်းစစ်မှန်သောဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးတို့အတွက်ဘလောက်အလားအလာကောင်းနိုင်တယ်လဲဆိုတာကိုပြည်သူလွတ်တော်ကိုယ်စားလှယ်ဦးဖေတန်းဝါရင်သတင်းစာဆရာကြီးဦးကျော်ရင်မြင့်နဲ့အတူဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါရဲ့ရှင
်လွတ်တော်ရေးပြန်စတော့အဓိကထားဆွေးနွေးမယ့်ကိစ္စဟာဖွဲ့စည်းပုံပြင်ဆင်ဆိုတာဟုတ်ပါသလားခင်ဗျာဦးဖေတန်
းဒီဆက်နေကြရင်နောက်ပိုင်းအစီအစဉ်မှာအဓိကအကြောင်းအရာဟာဒီဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါလိမ့်မယ်အဲကျွန်တော်တို့စွတ်တော်ကိုယ်စီရဲမျှော်လင့်နေရပါတယ်တီတူရဲမျှော်လင့်နေရပါတယ်ဒီကိစ္စကိုစွတ်တော်ကိုများများတင်ပို့ဖို့ကတော့ဟောကျွန်တော်တို့ဒီလျှောက်ပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလတ်ဒီရလတ်ကောင်းနေမှာမူပြီးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
လွှတ်တော်ကူစလရီလည်းမျှော်လင့်နေတယ်ဆိုတဲ့နေရာမှာဥပဒေရေးကျွန်တော်လွှတ်တော်ကူစလရီကိုကျွန်တော်အမျိုးအစားခွဲချင်ပါတယ်ဥပဒေတန်းတို့တိုင်းရင်းသားလွှတ်တော်ကူစလရီတခါဒီမိုကရေစီလွန်လာတဲ့အရသာအင်အားစုတွေကဖွဲ့စည်းတဲ့လွှတ်တော်ကူစလရီနဲ့လက်ရှိအနာရပါတီကလွှတ်တော်ကူစလရီစစ်တပ်ကူစလရီဆူကြီးရှိရတယ်ဆိုတော့လွှတ်တော်ကူစလရီအားလုံးကလိုလားနေကြတယ်လို့ပြောရင်မှန်ပါရဲ့လားလက်ရှိအနာရပုဂ္ဂိုလ်တွေစစ်တပ်ကူစလရီရဲ့သဘောထားကိုဘယ်လိုရှိမှထင်ပါလဲခင်ဗျာ
အဲ့ဟာကျွန်တော်တို့တစ်ဖွဲ့တစ်စုရဲ့ဌာနပေါ်မှာမူတည်ပြီးတော့စမ်းမယ်ဆိုရင်တော့နော်ကိုလိုရပြင်ရှင်တဲ့လူတွေရှိမယ်မပြင်ရှင်တဲ့လူတွေရှိမယ်အဲနည်းနည်းပါးပါးပြင်ရှင်တဲ့အဲဟန်ပြပြင်ရှင်တဲ့အစုဖွဲ့တွေရှိမှာပေါ့ဗျာဒါပေမဲ့ဒီဖွဲ့စည်းပုံကြီးကိုမပြင်ဆင်ရင်ကျွန်တော်နိုင်ငံရှစ်တိုးတဲ့ရေးကအစဟိုမြူးတဲ့ကအဆုံးပေါ့ဗျာကျွန်တော်ဘယ်လို့မှမတော်နိုင်ဘူးဆိုတာအတမတော်ရောအာလာဂျင်လက်ရှိအနာရအစိုးရရောတိုင်းရင်းသားစုတော်ကိုယ်စီရောအော်ဒီမှာကဒီအမှတ်တွေအကုန်လုံးပြီးပါလေကြာဒါကြောင့်ဒါအမှန်တရားတစ်ခုကိုကျွန်တော်တို့ဥပဒေချားပြီးတော့ကိုလိုရာတွားကြည့်နေမတွားကြည့်နေဆွေးနွေးဖို့နောက်စိတ်ခံစားဖို့အပိုင်းကိုပေါ်ပြဖို့တဲ့ကျွန်တော်တို့ဒါကိုရဲရဲပြင်းပြင်းပြင်မယ်ဆိုတဲ့တတိယရှိဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ဒါပေမဲ့သူတို့ရဲ့စိတ်ဆန္ဒတစ်ခုရလားဒီဖွဲ့စည်းပုံကိုပြင်ဆင်ခြင်းမပြင်ဆင်ခြင်းဟာသူတို့ရဲ့အကျိုးစီးပွားသူတို့အနာဆက်လက်တည်မြဲရေးစသဖြင့်အဲ့ဒါနဲ့ဆက်နွယ်တဲ့အတွက်အကောသူတို့အနေနဲ့ပြင်ဆင်ဖို့လက်တုံရတာမဖြစ်နိုင်ဘူးလားဆရာကြွင်မြင့်ဘယ်လိုသဘောပါလဲ
ဒီကစံသားနဲ့သဘောတူပါတယ်ဗျသူတို့ရဲ့အကျိုးစီးပွားနဲ့ဒါရိုက်ကဆိုင်နေတယ်နောက်တစ်ခုကတော့ဖွဲ့စည်းပုံကိုပြင်လိုက်လို့တကယ်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်သွားလို့ရှိရင်သူတို့တစ်ချိန်ကတမိုင်းမှာဆုံးထင်းခဲ့တဲ့အဆုံးအထင်းကြီးကိုပြန်ပြီးပေါ်ထုတ်မှမျိုးကိုစိုးရိမ်နေကြတဲ့အတွက်ကြောင့်မို့လို့မျိုးစုံနဲ့ကာနေတာလို့ကျွန်တော်အဲ့ဒီလိုမြင်ပါတယ်ဗျ
analysis ဘိုင်းကစဉ်းစားမှာပေါ့လေသူတို့ရဲ့ရခင်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့ကိစ္စတွေပြန်ပေါ်လာမလားဘာညာဒီကိစ္စကိုဟောဒီပြည်သူလူထုအရက်ဖက်လွတ်တော်ကုစလေတွေတက်လာတဲ့ပုံစံတွေနဲ့ဘာများလုပ်ပေးနိုင်မယ်ထင်ပါလဲဒီတန်တရားတွေဒီစိုးရိမ်စိတ်တွေပြောင်းအောင
်ကျွန်တော်တို့ကအချင်းကာလအတိုင်းအတာတခုတော့ဟောကျွန်တော်တို့ဘက်ကနှစ်ဖက်နှိမ့်နိုင်နေဆိုတဲ့နေရာမှာဒါတွေကိုနားလည်ဖို့ကြိုးစားတယ်အဲကျွန်တော်တို့ကလည်းအခုပဲအာဏာဆွံ့ရမယ်အခုလည်းဒီအရေးယူခံရမယ်ဆိုတာမျိုးတောင်းဆိုတာမရှိပါဘူးဖွဲ့စည်းပုံအခြေခံဥပဒေနဲ့တို့ကနောက်ဆုံးကအာဏာမတက်ရောက်ရဘူးဆိုတာနဲ့ပိတ်ထားပြီးရယ်အဲ့ဒါအဲ့ဒီပုံမှန်တွေကိုကျွန်တော်တို့ကပြင်ဖို့စူးစမ်းတော့ပါဘူးနောက်ဆုံးအနည်းဆုံးတတ်မှတ်တော့25ရာခိုင်နှုန်းတော့ကျွန်တော်ကပြင်ဆင်ဖို့မစူးစမ်းပါဘူးခင်ဗျာဒါဖွဲ့စည်းပုံမှန်36ဘူးနည်းနည်းပါပါရာခိုင်နှုန်းလျှော့ပေးဖို့ရယ်အဲနောက်ပြီးတော့ဒီဒီမဆက်ကိုစားလုံးပါဝင်ပေါ့နော်ကျွန်တော်တို့နောက်ပြီးတော့ဖက်ဒရယ်စနစ်ကိုရှိတဲ့လမ်းကြောင်းမှာရှိရဲ့အသာစီနော်ကျွန်တော်တို့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြားစားခွင့်တွေကိုဟိုကျွန်တော်တို့နင်းနင်းအကောင့်ဖက်ဖို့နိုင်ဖို့အခွင့်အရေးတွေကိုပဲကျွန်တော်တို့လောလောဆယ်ပြင်နိုင်ပြီးတော့တိုင်ပင်ဆွေးနွေးနေကြတာဖြစ်ပါတယ်ပြထားဖို့လိုတာကတတိယမပြင်းရင်နောက်ပြင်းလို့မရဘူးလားဒီလိုပဲစအုပ်စုနဲ့နော်ဖြစ်အစိုးရနဲ့အစိုးရဘက်ကပေါ့ဗျာနောက်ပြီးတော့ဒါမပြင်းရှင်းတဲ့ဘက်ကဒီလိုတမတ်တဲ့အင်အားကောင်းနေတော့မှာလားအဲ့လိုမဟုတ်ဘူးလေတချိန်ချင်းမှာဒီမိုကရက်တစ်အင်အားကြီးအများကြီးကောင်းလာမှာပေါ့အဲ့လိုချိန်မှာပြင်တော့အဲ့လိုမျိုးမစိုးရင်ရဘူးလားအဲ့လိုမဟုတ်ပဲနဲ့အခုကျွန်တော်ဖြစ်ပြင်းဖြစ်ထိတ်တာလေးဟိုနော်ကျွန်တော်ကပြတ်ပြတ်သားသားရေးပြင်းပြင်းချင်းအားဖြင့်ကျွန်တော်အဲ့ဒီခုနကစိုးရင်တော့ကလည်းဒီလေးပြောက်ပြီးတော့အတူရှင်တဲ့နေဆိုင်ရေးဆိုတဲ့ policy ကြီးကိုကျွန်တော်ရှမှတ်သွားမယ်ဆိုရင်ဒါမဖြစ်နိုင်ကြအကြောင်းမရှိပါဘူ
းဥပဒေပြောတဲ့အထက်မှာအချက်လက်ပိုင်းပြောမယ်ဆိုရင်နောက်ကြောင့်ပြန်အကျိုးသက်ရောက်မှုမရှိစေရဆိုတာကိုလည်းပဲမပြင်ပါဘူးစစ်တပ်က25ခန်းလုံးယူထားတာကိုတောင်မှမထိဘူးလို့ညှာထားပြီးသားဖြစ်တယ်ဒါပေမဲ့အဓိကပြင်တာက436ရဲ59စလုံးရဲတိုင်းရင်းသားတွေအတွက်ဖက်ဒရယ်အခွင့်အရေးပိုရဖို့ရဲဆိုတဲ့သုံးခုကိုအဓိကထားပြောပါတယ်ဆိုတော့ဒီအထက်မှာစပြောရမယ်ဆိုရင်25ရာခိုင်နှုန်းကိုမစင်စားဘူးဆိုတာနဲ့436ကိုပဲပြင်နေဆိုတာကဝီယော်ရီဖြစ်နေတယ်လို့မထင်ဘူးလားခင်ဗျာဆရာဦးကျော်မြင့်ဘယ်လိုသဘောပါလဲ
ဖြစ်နေပါတယ်ဗျာမဖြစ်လို့လေဆိုတော့ပဒီမူကြီးကဝီရီတခုလုပ်တဲ့ project ကဒီတက်ကပဲသူတော့ကိုကြိုင်ရတာလေအဲ85ရာခိုင်နှုန်းတော့လွတ်တော်ကိုယ်စားလှယ်များအားလုံးကဒီစုံပြာဆုံးပြတ်ရင်တော့မှတက်ကတယောက်ယောက်ဆုံးပြတ်နေပြီဆိုလို့ရှိရင်ဒါဘာမှလုပ်လို့မရတဲ့အနေအထားမျိုးတနည်းပြောတော့ပဒီမူကြီးကဥပဒေရဲ့ပိုင်ခွင့်တွေအားလုံးကပြည်သူ့အခြေခံမဲ့နဲ့ခုနတက်ကိုပဲအခြေခံနေတာဖြစ်တော့အဲ့ဒါပြင်မှသာဒီမိုကရေစီမီလန်ကြလိမ့်မလို့ကျွန်တော်တော့အဲ့ဒီလိုမြင်နေက
ြတခြားအချက်တွေရောဆရာဘယ်လိုပြောချင်ပါလဲ59ရို Federal ကိစ္စရို59ကိစ္စကိုအရင်ပြောပါ59ကိစ္စကိုဟောသူတို့အချို့စီဝါနဲ့ထိခိုက်နေသူတို့ဆန့်ကျင်တာလားအ
ဲ59ဆလုံးကတော့ကျွန်တော်တို့အချို့စီဘွားဆိုတာချက်လေဟိုတဦးတယောက်ပေါ့ဒေါ်ဆန်းစုကြည်ကိုမပြန်ရဲပြီးတော့ကြောက်နေလို့ကျွန်တော်တော့တုံ့နှောင်ထားတယ်လို့ထင်တယ်ဗျတကယ်ယောက်ျားပိတာပြီးတော့ fair ground မှာပြန်ရဲတယ်ဆိုလို့ရှိရင်59စာလုံးကိုမပြင်ရဲကြမရှိပါဘူး။နောက်တစ်ခုကဒီဟိုမူလမဟုတ်ဘဲနဲ့မူလီလျှောက်ပြီးတော့ပြင်ထားပြီးတော့မှဒါမူလတွေကပါတယ်လို့လို့လျှောက်ပြောနေရတာလည်းရှက်စရာကောင်းပါလား။အဲ့တော့ကျွန်တော်ကတော့တကယ်ယောက်ျားပိတာပြီးတော့ fair ground မှာပြန်ရဲတဲ့တတိသူတို့မွေးသိချင်ပါတယ်။တကယ်လည်းအဲ့ဒီတိုင်းပြန်မယ်ဆိုလို့ရှိရင်59စာလုံးမပြင်ရဲကြမရှိပါဘူ
း။အဲ့ဒါရှောက်ပေးသား
ဟုတ်ကဲ့ဒီမှာမြင်လာတော့ကျွန်တော်ပြောတဲ့ခုနတက်မတော်ရဲ့25ရာခိုင်နှုန်းအပိုင်းရဲ့ပြီးတော့50ခုစလုံးအပိုင်းတွေရဲ့ဒါတွေကပုံမှန်436ကကြီးနဲ့ပတ်သက်နေကြ။အဲကျွန်တော်တို့ဒီကကြီးကြတော့ကျွန်တော်တို့25ရာခိုင်နှုန်းဆွတ်တော်ကိုယ်တည်းအထက်ထောက်ခံရမယ့်အပြင်မှာ reference လို့ရအောင်မယ်ဆိုတော့ဒီပုံမှန်တွေကိုတက်ကကျွန်တော်တို့ကွန်ခဲ့တဲ့အပတ်တွေကဆွေးနွေးပြီးပါပြီ။သူတို့ကဘယ်လိုမှပြင်ဆင်ဖို့ဟိုခုမကြည့်ဘူးခင်ဗျာဘယ်လိုမှဒီမူလအတိုင်းထားရအောင်ဆိုပဲဆွေးနွေးပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဘက်ကလည်းဒါတွေကိုအတင်းအကျပ်တောင်းဆိုဖို့ဆိုရတဲ့ကျွန်တော်တို့အပိုင်းခါကိုပေါ့နော်ဟို436အပိုင်းခါကိုအများကြီးကျွန်တော်တို့ဇာတိနဲ့ဇာငါတို့ဟောတာကျိုးဖက်တဲ့ကိစ္စကိုသွားမယ်ဆိုရင်အဲ့ဒါတွေကိုတစ်ဖက်ကတင်းချော့ပြီးတော့တစ်ဖက်ကိုပြန်တိုးပြီးတော့ပြေးဖို့လိုပါတယ်အဲ့ဒါမျိုးတွေပေါ့လယ်လယ်ကူကူနဲ့ပေါ့ represent မလုပ်ပဲနဲ့လယ်လယ်ကူကူနဲ့ဒီ6ပွင့်ဆိုင်ဆွေးနွေးပွဲကနေပြီးတော့ရလာတဲ့ရလာဒီကိုဆွတ်တော်မှာတင်ပြီးတော့သူထုလက်ရုံနဲ့ပြီးနိုင်တဲ့ပုံမှန်မျိုးတွေ436ခောက်ခွေးကိုဦးစားပေးပြီးတော့ကျွန်တော်တို့တွားချင်ပါတယ်59စာလုံးတို့နော်ကျွန်တော်ဒီခုနကတတ်မှတော့25ရာခိုင်နှုန်းဆိုတာကာကြီးအပိုင်းမှာပါတော့ဒါ represent လို့အောင်မှာဆိုဘယ်လိုမှမဖြစ်နိုင်တော့ဘူးဗျတော့တက်ကလည်းပဲ25ရာခိုင်နှုန်းကိုတဖြည်းဖြည်းရှော့ချသွားမယ်ဆိုတဲ့စကားမျိုးတော့ပြောထားတာပေါ့ဟောဒါပေမဲ့ကျွန်တော်တို့ကဒီချိန်မှာအဲ့ဒါတွေကိုအချင်းချင်းတောင်းနေမဲ့တူတူတောင်းလို့လဲအဲဒီအချိန်ကာလအကန့်အသတ်ရှိနေတဲ့အတူတူပေါ့နော်နောက်တစ်ချိန်မှာကျွန်တော်တို့ပြင်နိုင်အောင်ကြိုးစားမှာပေါ့ဟုတ်ပါပါဘ
ူးဟုတ်ကဲ့နောက်တစ်ခုအဲ59စာအရာဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ပေးလိုက်လို့ဖြစ်သွားရင်တော့
အနာရအင်အားစုဘက်ကဘာများနစ်နာစရာရှိတယ်လို့တွေးမိမယ်ထင်ပါလေဥပဒေသား
ဒါတော့ဒေါ်သန်းစုကြည်သမဏချစ်လာလို့သူတို့ကိုပြန်ပြီးတော့လုံလိမ့်မယ်ဆိုတာအမျိုးချက်ပေါ့နော်လောလောဆယ်သူတို့အနေနဲ့သမဏရာတုပေါ့နော်သူတို့ဘက်ကမစွန့်လို့ရှင်တာနဲ့ပို့ပြီးတော့ဆိုင်နေမယ်လို့ထင်ပါတယ်သားသမီးတွေနဲ့အန်တာတာချစ်နေတဲ့ဆိုတဲ့ပုံစံလေးနဲ့ပြေးကြတာကတစ်ဖက်ကလည်းဥပဒေအရဖြစ်တယ်လို့တစ်ဖက်ကလည်းအဲအချို့ပုံကူတွေကလည်းဒါတွေကိုနှိမ့်သက်ပါတယ်ဒီလူတွေကလည်းအဲအဲ့ဒါကိုမှားနေလို့ထောက်ခံနိုင်တယ်အဲတစ်ဖက်ကခုနကပြောသလိုသူ့ကိုအနေပြုဖို့ဆိုတာတပေါ်တော့အဲသူ့ရဲ့အနေနဲ့တော့တမန25ရာခိုင်နှုန်းပြတ်မှရှိနေတယ်အတင်မှလည်းတက်အဲအားခိုင်ခိုင်မှမှရှိနေတယ်ဆိုတော့ဘလို့မစိုးရင်အကြောင်းမရှိပါဘူ
းနောက်တစ်ခုမြင်တာ Federal ကိစ္စအရင်ကတော့ဗိုလ်ချုပ်နေဝင်တစ်သက်လုံးသူတို့ခေါင်းထဲရိုက်သွင်းခဲ့တော့ Federal ဆိုတာပြည်ထောင်စုပြိုကွဲမယ်ဗိုလ်ချုပ်နေဝင်လည်းဒီစကားနဲ့အကြောင်းပြပြီးတော့အနာသိမ့်လာခဲ့တော့သူတစ်သက်လုံးတာကိုလှုပ်သွားတော့အခုလက်ရှိစစ်တပ်ကပုဂ္ဂိုလ်တွေစစ်တပ်ကနောက် generation ဗိုလ်ချုပ်တွေအကြီးအကဲတွေသူတို့တွေကဒီ brainwash လုပ်ထားတဲ့အထက်မှာရှိနေရုံပဲလားဒီကိစ္စကိုသာစိုးရိမ်နေကြသေးလားဘာဖြစ်လို့လက်တော်စိုးရိမ်ကြဖြစ်နေသေးလဲဆရာကြော်ရင်မြင်ပဲလို့ပြောလို့ပါလေကိစ္စကို
ကျွန်တော်ကတော့သူတို့ဖက်ဒရယ်ကိုကိုနားသိမ့်မလဲဘူးလို့ဖြစ်နေဗျနားမလဲလို့ဆရာကြော်တယ်လားပြောတယ်လို့ပဲဥနေဝင်လက်ထက်ကလေးကခေါင်းနဲ့ရိုက်တွင်းထားတဲ့အချိန်မှာဒီတိုင်းမှာမျက်စိလုံးလိုက်ပြီးတော့ဖက်ဒရယ်မကောင်းဘူးအဲ့လိုပဲပြောနေကြတယ်လို့ထင်ပါတယ်။ဖက်ဒရယ်ကိုနားလည်အောင်လေးလာလိုက်မယ်ဆိုလို့ရှိရင်လက်မခံနိုင်ကြလည်းမရှိဘူး။လက်ခံလိုက်တဲ့ဆိုရင်ဒီနေ့တိုက်ခိုက်နေတဲ့စစ်ဘုတ်တွေလည်းအများကြီးရော့ကြတော့။အဲ့တော့ကျွန်တော်ကတော့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ဖက်ဒရယ်ကိုနားလည်အောင်လေးလာပြီးတော့မှဖက်ဒရယ်အနှစ်သာရကိုနားလည်ပြီးတော့တကယ်လည်းအကောင့်တွေပေါ်ဖို့စဉ်းစားစီချင်ပါတယ
်။ဥပဒေကဘယ်လိုယူဆပါလဲ
။ဖက်ဒရယ်ဆိုတော့အမှန်ကအနာခွဲဝေပြီးတော့ဒီနေနဲ့ဒီမှာကျင့်သုံးမှာပေါ့နော်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့တမိုင်းစဉ်ကဟိုဒီနယ်ရီဆိုတာကအချိန်ကဟိုအမားမီပီအန်ဒီရဲ့တိမ့်ပိုက်ခံနေနေတွေဖြစ်နေကြဗျအဲ့အဲ့မှာလူမျိုးရေးအပြင်ဆောင်တယ်ပေါ့ဗျာအဲ့တော့ဒါကြောင့်ကျွန်တော်ထင်တယ်တချို့တိတ်ပြီးတော့ဟိုဒီမိုကရေစီစိတ်ကြချင်မှမရှိတဲ့ဗမာပြည်တော်မှဒီဖက်ဒရယ်ကိုကြိုက်ပါမလားငါတို့ဆရာများထည့်ပြီးတော့သိလိုက်ရမှာလားဟဲ့လားငါတို့တိုးတက်မှုတွေကနှောင့်နှေးသွားမလားအဲ့ဒီစိတ်မျိုးရှိကောင်းရှိနိုင်နေကြ။အဲဒါမဲ့သူတို့ကပါတီစနစ်ကိုဒီအချိန်မှာနားလေကြီးလို့ကျွန်တော်သဘောပေါက်ပါတယ်။သူတို့ကရောအစိုးရဘက်မှာရောဖက်ဒရယ်ဆိုတာကိုတင်းတင်းကြီးတုံးနေပါလိမ့်။အဲဒါကြောင့်သူတို့ဖက်ဒရယ်ကိုကြောက်တာမဟုတ်ဘူး။ကိုယ်ရရှိထားတဲ့အခွင့်အရေးတွေကိုပေးလိုက်ရမှာကိုကြောက်တယ်။အဲနောက်ကိုယ့်ဖက်ကတိုးတက်မှုတွေနှောင့်နှေးသွားမှာကိုကြောက်တယ်။ပြီးတော့ပြန်ပြီးတော့ဖက်ဒရယ်စနစ်ရဲ့အောက်ကောင်းလာတဲ့အခါမှာပြည်နယ်တွေကသူတို့ကိုပြန်ပြီးတော်လှန်မလားဆိုတဲ့စိတ်ဓာတ်မျိုးသူတို့ကြောက်နေတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။
ကျွန်တော်နောက်ဆုံးမေးချင်တာအခုလွတ်တော်တတန်းအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးကိုရွေးကောက်ပွဲမတိုင်ခင်အထိဘလောက်အများဆုံးပြင်နိုင်လိမ့်မယ်လို့ထင်ပါလဲမျှော်လင့်ပါလဲဥပဒေအရင်ခက်တူပြောပါခင်ဗျာ
ကျွန်တော်အနေနဲ့တော့၄၃၆ခောက်ခွေးအပိုင်းကိုညံညံနှိမ့်နိုင်ပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ပေါ့ကျွန်တော်တို့ဟို၅၀ခိုင်နှုန်းရရင်လည်းရပေါ့အဲ့လိုမျိုးစိတ်ဓာတ်မျိုးနဲ့ညံညံထက်ထက်အပက်ပက်ကသဘောတူပြီးတော့ချုပ်ပွင့်ဆန်သဘောတူပြီးတော့လှုပ်လိုက်မယ်ဆိုရင်တော့ညံပါတယ်ခင်ဗျာဒီစစ်တော်မှာပြီးမှာပ
ါဆရာဦးကျော်ရင်
အဲ့တိတ်မျောလဲပါဘူးဗျခုနဆရာဥပဒံပြောသွားတယ်လို့ကိုဘက၄၃၆ကကြီးကိုမပြင်းတော့ဘူးရှော့ပေးလဲရတယ်အဲ့ဒီလိုရှော့ပေးရတာတွေလည်းအများကြီးရှိနေတယ်အဲ့တော့ဆရာဥပဒံနဲ့သဘောတူတာတော့၆ပွင့်ဆိုင်ကပဲအဲ мян мян စီဝေး мян мян ဖြစ်တဲ့ဖြစ်တဲ့ကြတွေဆုံးပြပြီးတော့мян мян တွန်းလို့တော့လုံနေပါပြီအဲ့ဒါမှမလုံနိုင်ဘူးဆိုလို့ရှိရင်တော့ရေစုံမျောเสียလာလာတယ်
ကျော်စံတာတင်ဆက်တဲ့အပတ်စဉ်မြမအရေးတုံသက်ချက်ကိုနားဆင်ခဲ့ရတာပါအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ American ပြည်ထောင်စု California ပြည်နယ်ကမာ CCA ကအမေများနေနဲ့ပတ်သက်ပြီးသူဘာတွေကိုယုံကြည်လဲဆိုတာကိုပြောပြပါမယ်ရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
အမေများနေမှာအမေအားလုံးကိုလုံးဝဆက်ပါတယ်အမေများအားလုံးကိုကိုယ်ယူစွာနဲ့ပြောချင်တော့အမေများနေဖြစ်ပါစေလို့ဆုတောင်းပါတယ်။အမေတယောက်ကိုခွဲခွာခဲ့တာအခုဆိုရင်28နှစ်ရှိပါပြီ။ဟိုကျမအမေကအသက်ရှိထင်ရှားရှိနေပါသေးတယ်။ဆိုတော့ကျမမှာပြောခွင့်ဆိုခွင့်ရနိုင်ပါသေးတယ်။ကျမအမေလိုပဲမိဘများစွာအမေများစွာသားသမီးများစွာကိုပျောက်ဆုံးခဲ့တဲ့အမေများပင်ပင်ပန်းပန်းနဲ့နေပူတဲ့မိုးရွာထဲမှာနေမအာညမအာအလုံးလုံးနေရတဲ့အမေများကိုလေးစားကိုပြုအပ်ပါတယ်။ကျမအနေနဲ့ဆုတောင်းချင်တာကတော့သာသမီပြောင်းဆုံးသွားတဲ့
အမေများလို့ပဲဟိုနောက်ထအာကျမတို့နိုင်ငံမှာအဲ့တလို့မပြောက်ဆုံးအောင်ကာကွယ်ဖို့အတွက်ကျမတို့အနေနဲ့စူးစမ်းဆောင်ရွက်ကြပါစို့လို့နောက်ပြီးတော့အဲ့လိုပြဆောက်တော့အမေများကိုကျမစွတ်တောင်းမြတ်တာပို့တာအပါရဲ့အလုံးကျကျမမနဲ့အာဆက်ပြီးတော့မိသားစုတာဝန်ကိုထားဆောင်နိုင်ပါစေအာပြီးတော့အေးစိတ်အချမ်းသာခြင်းကိုယ်အချမ်းသာခြင်းနဲ့ပြည့်စုံကြပါစေသားသမီးများကိုလည်းအာကျမတို့အမေများအနေနဲ့မျိုးသက်သက်ကိုတည်ထောင်တဲ့နေရာမှာလဲဟိုဘယ်လိုပြောမလဲစံပြအမေများဖြစ်ဖို့အတွက်အာကျမတို့အနေနဲ့တောင်းဝန်ယူရမှာဖြစ်သလိုမွေးလာတဲ့ကျမတို့ရဲ့သားသမီးတွေကိုအမေကတောင်းနေတဲ့တောင်းဝန်ယူဖို့အတွက်အာစံပြမေဖြစ်ဖို့အတွက်ကျမတို့ကစွန့်စွန့်တမကြိုးစားကျိုးစားဆောင်ရွက်ရမှာဖြစ်တယ်လို့ကျွန်မပြောချင်ပါတယ်။ပြီးတော့အခုမြန်မာနိုင်ငံမှာလက်ရှိတကယ်ဟိုဒီသူရဲကအမေများဖြစ်တဲ့အန်တီစုလို့ဒေါအန်ဆောစုကြည်လို့အမေများဒေါက်တာဒေါ်စင်ဗီယာလို့အမေများနဲ့ဒီလက်ရှိမြန်မာပြည်ရဲ့ဟိုတန်ဖိုးရှိတဲ့ဒီအမေများနေနဲ့ဆွန်းဆွန်းတမန်အမှန်တရားကိုရပ်ကန့်ပြီးအမှန်တရားကိုဆွဲကံပြီးစူးစမ်းနေတဲ့အမေများအားလေးစားကုန်ယူကြအောင်ကျွန်မဒီအမေများနေ့မှာအထူးတလည်းပြောပြချင်ပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကမ္ဘာလုံးမှာရှိတဲ့အမေများမြန်မာပြည်မှာရှိတဲ့အမေများလက်ရှိရောဂါလှုပ်ရှားနေရတဲ့ဟိုသားသမီးပြတ်ဆုံးနေတဲ့အမေများအပါအဝင်အမေများအားလုံးအား Happy Mother Day လို့ပြောချင်ပါတယ်။အားလုံးစိတ်အချမ်းသာခြင်းကိုယ်အချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American အတန်ရဲ့ကြာရာပတိနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။လွန်ခဲ့တဲ့ဆယ်နှစ်က PMI လို့ခေါ်တဲ့ငပြားတိုက်ဖြတ်ရေးသမရရဲ့အစီအစဉ်ကိုAmerican သမ္မတဟောင်း George W. Bush က American Dollar တန်တထောင်ကျော်အကုန်ကျခံပြီးစတင်အကောင့်ထည့်ဖော်ခဲ့တာပါ။ငှက်ဖျားရွက်ကကြောင့်တည်ဆုံတဲ့ရာဂိုင်းနှုန်းတစ်ဝက်ကျော်လောက်ကျဆင်းသွားပြီးရည်မှန်းချက်နဲ့ PMI အစီအစဉ်ကို Africa တိုက်မှာငှက်ဖျားရွက်ကအဖြစ်များဆုံး15နိုင်ငံအတွက်အကူအညီတွေပေးခဲ့ပါတယ်။2008ခုနှစ်မှာဒီအစီအစဉ်နဲ့အကူအညီပေးနေတဲ့ Africa နိုင်ငံပေါင်း19နိုင်ငံအထိဖြစ်ခဲ့ပြီးမဟာမဲခေါင်မြဝမ်းဒေတာကိုပါထောက်ပံ့ပေးနိုင်ခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်တာကာလပတ်လုံး PMI အစီအစဉ်ကိုအကောင့်ထည့်ဖို့ဆောင်ရွက်ရမှာ American ပြည်ထောင်စုနဲ့သူ့ရဲ့မိတ်ဖက်အဖွဲ့အစည်းတွေအနေနဲ့ရည်မှန်းထားတဲ့နိုင်ငံတွေကိုအကူအညီတွေပေးနိုင်ခဲ့ပြီးငှက်ဖျားရောဂါထိန်းချုပ်ရေးကိုတိတိတသားတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ငှက်ဖျားရောဂါကူးစက်မှုကာကွယ်ထိန်းချုပ်ရေးမှာအဓိကထားဆောင်ရွက်ရတဲ့ပိုးသက်ဆေးပါတဲ့ခြံအောင်နဲ့အိမ်တွင်းခြင်ဆေးဖျန်းမှုတွေကိုအသုံးပြုမှုတိကျတဲ့ဆေးမှတ်တမ်းနဲ့အလျင်မြန်ကုသမှုအပါအဝင်ကိုဝင်ဆောင်မိခင်တွေကိုရံဖန်ရံခါကာကွယ်ဆေးထိုးပေးမှုစတာတွေကိုအခြားမိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီး PMI အနေနဲ့အကူအညီတွေပေးနိုင်ခဲ့တာကြောင့်အခြေအနေတွေတိုးတက်မှုတွေရှိခဲ့တယ်လို့ PMI ညှိနှိုင်းရေးမှူးရေဒတ်ဗိုလ်ချုပ်ကြီးတင်တီဇီမားနဲ့ကမ္ဘာလုံးဆိုင်ရာ HIV AIDS ညှိနှိုင်းရေးမှူးတပ်အမတ်ကြီးဒေါက်တာ Deborah Biggs တို့နှစ်ဦးလုံးကသူတို့ရဲ့ internet blog မှာမကြသေးခင်ကရေးသားထားပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်တဲ့စစ်တမ်းတွေအရ2000ခုနှစ်ကတည်းကတကမ္ဘာလုံးအတိုင်းအတာရငှက်ဖျားရောဂါနဲ့သေဆုံးသူရာဂိုင်းနှုန်း58ရာဂိုင်းနှုန်းထိကျဆင်းသွားခဲ့ပါတယ်ဒါဟာလူပေါင်း4သန်းကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တာပါအထူးသဖြင့်2005ခုနှစ်နောက်ပိုင်းအခြေအနေတွေဟာအများကြီးတိုးတက်လာခဲ့ပါတယ်ဒါပေမဲ့လည်း WHO စစ်တမ်းတွေအရ2013ခုနှစ် တစ်နှစ်အတွင်းမှာပဲငှက်ဖျားယောဂဝေနာရှင်198တန်းလောက်ရှိပြီးအဲ့ဒီတဲကလူနာ6သိန်းနီးပါးလောက်သိမ်းဆုံးခဲ့တာကြောင့်ဒီထက်မကဆောင်ရွက်ဖို့လူနေသေးတာကတော့အထင်ရှားပါပဲ2005ခုနှစ်ကစတင်ခဲ့တဲ့ PMI ငှက်ဖျားယောဂထိန်းချုပ်ရေးအစီအစဉ်ဟာဒီနှစ်2015အကုန်မှာပြီးဆုံးတော့မှာဖြစ်ပါတယ်ဒါကြောင့်လက်ရှိသမ္မတဘရက်အိုဘားမားအစိုးရကဒီအစီအစဉ်ကို2020ခုနှစ်အထိဆက်ပြီးအကောင့်ထဲပေါ်နိုင်ရေးအစီအစဉ်သစ်တွေရေးဆွဲထားပါတယ်။ဒီအစီအစဉ်သစ်အရကဘာတဝမ်းလုံးမှာငှက်ဖျားယောဂပပျောက်ရေးရည်မှန်းထားတာပါ။ပထမအဆင့်အနေနဲ့နောင်လာမယ့်9နှစ်အတွင်း PMI အစီအစဉ်နဲ့အကူအညီပေးနေတဲ့နိုင်ငံတွေမှာငှက်ဖျားယောဂကြောင့်သေဆုံးမှုနှုန်းကျဆင်းအောင်မိဖက်အဖွဲ့အစည်းတွေနဲ့အမေရိကန်ပြည်ထောင်စုဟာပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်2000ပြည့်နှစ်မှာရှိခဲ့တဲ့ငှက်ဖျားယောဂဖြစ်ပွားမှုနှုန်းထက်80ရာခိုင်နှုန်းကျဆင်းသွားနိုင်ရည်ရည်ရွယ်ထားပါတယ်။ PMI အစီအစဉ်တွေရှိနေတဲ့နိုင်ငံတွေထဲမှာလက်ရှိဖြစ်နေတဲ့ငှက်ဖျားယောဂဝေနာရှင်ဥယျာဉ်တွေက40ရာခိုင်နှုန်းလောက်ကျဆင်းအောင်လှုပ်ဆောင်မှာဖြစ်ပါတယ်။ဒါ့အပြင် PMI အစီအစဉ်နဲ့အကူအညီပေးနေတဲ့အနည်းဆုံး9နိုင်ငံမှာ WHO ကသတ်မှတ်ထားတဲ့ငှက်ဖျားယောဂပပျောက်ရေးမတိုင်ခင်ပြည့်မီရမယ်သတ်မှတ်ချက်တွေနဲ့ကိုင်ညီအောင်အကူအညီတွေပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာ့ကျန်းမာရေးအကူအညီပေးရေးအစီအစဉ်ကြောင့်လူအသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့ပြီးသူတို့ဘဝနေထိုင်ရေးကောင်းမွန်တိုးတက်လာအောင်လည်းအကူအညီတွေပေးနိုင်ခဲ့တယ်လို့ PMI ဦးဆောင်နေသူတွေကဆိုပါတယ်။ဒါ့အပြင်ကျန်းမာရေးအတွက်ရေရှည်ကုန်ကျစရိတ်တွေကိုရှော့ချနိုင်ပြီးကမ္ဘာ့အဆင်းရဲဆုံးနိုင်ငံတွေမှာအတွက်ရှည်ခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အခြေခံအုတ်မြစ်တွေအဖြစ်အထောက်အကူပြုနိုင်ခဲ့တယ်လို့လည်း PMI တာဝန်ခံတွေကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရအဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American တန်ကဂျာရာပဒေးနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသက်ပါတော့မယ်ရှင်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းတွေအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးပါလိမ့်မယ
်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာရှိတဲ့နိုင်ငံညာသားတွေတဲခေါ်တဲ့ပတ်ပဲလစ်တဲခိုကန်းကိုတင်တသမားတွေကဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အမေရိကန်နိုင်ငံသားတဦးအပါအဝင်လူ9ဦးသေဆုံးပြီးတော့နောက်ထပ်9ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။အဲ့ဒီအမေရိကန်နိုင်ငံသားတဦးသေဆုံးတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကအတိအပြုပြောကြားခဲ့ပေမဲ့သေဆုံးသူရဲ့အမည်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။နိုင်ငံခြားသားတွေနဲ့အဆောရမဟုတ်တဲ့ NGO အဖွဲ့စီတွေကလူတွေအတဲများတဲ့အဲ့ဒီတဲခိုကန်းမှာနိုင်ငံခြားသားတွေအတွက်ဟိုတယ်ကနေပြီးတော့အခံပွဲကျင်းပနေတဲ့အချိန်တနသမားတွေကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဆိုပါရယ်အမေရိကန်ပြည်ထောင်စုနဲ့ဆော်ရီယာအာရေဗျနိုင်ငံအကြားကဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကာလသမ္မတဖရန်ကလင်ရူးဇဗက်လက်ထက်ကလေးကစတင်ခဲ့ပြီးအမတန်ထူးခြားတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါရယ်အမေရိကန်နိုင်ငံမယ်ရီလန်းပြည်နယ်အတွင်းမှာရှိတဲ့ကမ့်ဒေးဗစ်မှာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်တည့်ရက်အလွန်မှာသမ္မတအိုဘားမားကပို့ထူးနေမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဘရွန်ဒီနိုင်ငံမှာဝရမ်းပြည့်ဖြစ်နေတဲ့ဗိုလ်ချုပ်ကြီးတယောက်ကအာဏာသိမ်းလိုက်တယ်လို့ပြောဆိုခဲ့တဲ့ထိတ်တန့်အရာရှိတယောက်ကိုယာရုကနေဖယ်ရှားလိုက်ပါတယ်။သမ္မတအပေါ်တစ္ဆာခန်တဲ့တပ်ဖွဲ့တွေကသမ္မတနန်းတော်နဲ့အဓိကကျတဲ့မြို့တော်ရဲ့လေစိတ်ကိုဆက်လက်ထိန်းချုပ်ထားတဲ့ရှိတယ်လို့ပြည်ထောင်စုဝန်ကြီးက VOA Africa ဌာနကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုအဖွဲ့ရဲ့အရက်ဖက်နဲ့ရဲဝန်တန်းတွေအပေါ်ပြစ်မှုကင်းလွတ်ခွင့်ပေးထားတာကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်လူခွင့်ရေးတက်ကြွလှုပ်ရှားတဲ့အဖွဲ့ကတောင်းဆိုလိုက်ပါတယ်အဲ့ဒီဝန်ထမ်းတွေအပေါ်ပြစ်မှုကင်းလွတ်ခွင့်ပေးထားတာကနေရုပ်သိမ်းလိုက်ရင်သူတို့တာဝန်ယူရတဲ့လူတွေအပေါ်လိမ့်မိုင်းဆိုင်ရာမတော်မတရားပြုကျင့်တာနဲ့အနိုင်ကျင့်အများထုတ်တာတွေကိုဟန်တားနိုင်လိမ့်မယ်လို့ဆိုပါတယ်ခင်ဗ
ျနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှူးကတော့မဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရာစမစ်ဖြစ်ပါတယ်ရှင်ကျမနန်လပိုင်ပါအခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းတုံမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာပါမင်္ဂလာရှိတဲ့မနက်ခင်းမှာသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.